Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မေလ27ရက်အင်္ဂါနေ့မနက်ပိုင်း 6:00 ကနေ 9:00 ခန့်ယူအီမြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေထုတ်လွှင့်ပေးပါတယ်ဗီဒီယိုကလည်း లై တိုမီတာ24/40-51လိုက်လပ်ပြီး190ပြည့် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်နှမောင်းသားမှာ
အီရန်သမ္မတနဲ့နိုင်ငံကြီးဝန်ကြီးရာရင်ပြတ်ကျမှုအပေါ်မှာဝမ်းနဲ့ချီခွေတဲ့အကြောင်းအမေရိကန်ပြည်တော်စုကဖော်ပြပါတယ်ဣသရေလကောင်းဆောင်တွေကိုဖောင်ရန်ထုတ်ဖို့ ICC ရှင်းနေကြုံစီစဉ်မှုအပေါ်ညှိနှိုင်းမှုတွေထိခိုက်စေတယ်ဆိုပြီးတော့အမေရိကန်သမ္မတကပြစ်တင်ဝေဖန်ပါတယ်။ရုရှားထုတ်စစ်တွေကိုခက်ခဲစွာတွန်းလှန်နေရတဲ့ယူကရိန်းအတွက်စစ်လက်နက်အကူအညီတွေပို့ဆောင်နေပြီလို့အမေရိကန်ကာကွယ်ဝန်ကြီးကပြောပါတယ
်။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေပြင်တွန်းဆန်တဲ့ကြီးခါကစစ်ကောင်စီစကားတွေကိုတင်လိုက်တဲ့သတင်း။မြောက်ဒီတဝိုက်နောက်ဆုံးအချိန်လေးမုံရအပူဒဏ်အကြောင်းတွေကိုလည်းနားဆင်ယူဆပါမယ်။ဒါပြင်ဂါဇာစစ်ခံတရားကနေအခုပစ္စည်းတွေပို့တဲ့အကြောင်းကိုလည်းကြားကြကြည့်ကြရမှာပါအပတ်စဉ်အစည်းအဝေးမှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတက်တရသတင်းလွှာတွေကိုရှုစားနားဆင်ပါမယ်အခုတော့ထိတ်တဲရောက်သတင်းတွေကိုနန်းတော်ကတင်ပြပါအောင်ပါ
အီရန်သမ္မတအီဘရာဟင်ယိုင်စီနိုင်ငံခြားရေးဝန်ကြီးဟူစိန်အမီရာဒူရာဟင်အပါအဝင်ရဟယင်ပြကြရာမှာတိတ်ဆုံးခဲ့တဲ့သူတွေအတွက်ဝမ်းနည်းရပါကြောင်းအမေရိကန်ပြည်ထောင်စုကသတင်းလာနေမှာပြောပါရယ်အီရန်သမ္မတအစ်ကိုရွေးချယ်လိုက်တဲ့အချိန်မှာအီရန်ပြည်သူတွေရဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေသူတွေကိုအမေရိကန်နိုင်ငံကဆက်လက်ထောက်ခံနေမယ်ဆိုတာထားလောင်းကတိပြုပါရယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါရယ်တင်းငွေတွေနဲ့ကအီရန်နဲ့အဇာဘိုင်ဂျန်နှစ်နိုင်ငံနယ်စပ်ကနေအပြန်မှာရဟတ်ယင်ပြတ်ကျပြီးတော့အီရန်တာဝန်ရှိသူတွေတည်ဆုံခဲ့တာပါအဇာဘိုင်ဂျန်သမ္မတအီဟမ်အလီယက်ဖ်ကလည်းဂျီအီကိုလိုရှင်းနေတဲ့အစ္စလာမစ်နိုင်ငံနဲ့ပြည်သူတွေရဲ့ကြီးမားတဲ့ဆုံးရှုံးမှုအတွက်အလွန်သုံးလုံးမိပါတယ်လို့တင်းလာနေမှာပြောပါတယ်အီရန်ရဲ့ဆုံးရှုံးမှုအတွက်ပါကစ္စတန်နိုင်ငံကဝန်ထမ်းချင်းအထိမ်းအမှတစ်ရက်သတ်မှတ်ခဲ့ပြီးတော့လေဘနွန်နိုင်ငံက၃ရက်သတ်မှတ်ထားပါတယ်ကုလသမဂ္ဂအသွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကွယ်လွန်သွားသူတွေရဲ့မိသားစုဝင်တွေအီရန်အစိုးရနဲ့ပြည်သူပြည်သားတွေနဲ့အတူထပ်တူဝမ်းနည်းမိပါကြောင်းတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရုရှား၊သရုတ်၊ဆီးရီးယား၊အီဂျစ်၊တူရကီ၊အီရတ်၊အိန္ဒိယအပါအဝင်ကမ္ဘာနိုင်ငံကောင်းဆောင်အတော်များများနဲ့အဖွဲ့အစည်းတွေကလည်းဝမ်းနည်းကြောင်းကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမန်နတန်ယာဟုအပါအဝင်အကြီးအကဲအရာရှိတွေကိုဖမ်းဝရမ်းထုတ်ဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရှင်းနေချုပ်ကအစီအစဉ်နေတဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္လာနေ့မှာပြစ်တင်ရှုံချပါတယ်။ဒီလိုရဟာအလွန်စိတ်ပျက်စရာကောင်းတယ်လို့လည်းပြောဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းအလားတူပြစ်တင်ရှုံချခဲ့ပြီးတော့ ICC တရားရုံးရဲ့တရားစီရင်ပိုင်ခွင့်နဲ့ဖမ်းဝရမ်းထုတ်ဖို့လျှောက်လွှာတင်တဲ့လုပ်ငန်းစဉ်တွေကိုပါမေးခွန်းထုတ်ခဲ့ပါတယ်။ဣသရေလနဲ့ဟာမတ်တို့ကြားအပြစ်ခံရဆဲပြီးတော့အပြစ်အလန့်အပြင်တစ္ဆန်တွေပြန်လို့ပေးနိုင်ဖို့ညှိနှိုင်းမှုတွေဟာလည်းဒီလောက်ရကြောင်ပြည့်စည်သွားနိုင်တယ်လို့ပြောပါရယ်ဣသရေလဟာမတ်စစ်ပွဲမှာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်တွေနဲ့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟုကာကွယ်ရေးဝန်ကြီးယော့ဖ်ဂါလန်ကာဇာမှာရှိတဲ့ဟာမတ်အဖွဲ့အကြီးအကဲ၃ဦးနဲ့အရာရှိတချို့ကိုဖမ်းဝရမ်းထုတ်ဖို့စီစဉ်နေကြောင်း ICC နိုင်ငံတကာရာဇဝတ်ခုံရုံးအကြီးအကဲကရီမ်ခန်ကမီလာ20ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါကာဇာဒေသက9လကြာကြာစစ်ပွဲမှာလူ5ဦးတို့ဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မျိုးမြောက်တဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်လို့ယုံကြည်ရတဲ့ကြိုးကြောင်းစီလို့တဲ့အကြောင်းပြချက်တွေရှိတယ်လို့ ICC အကြီးအကဲခါညက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရုရှားနိုင်ငံရဲ့ထိုးစစ်ဆင်တိုက်ခိုက်မှုအသစ်တွေကိုခက်ခဲစွာတွန်းလှန်နေရတဲ့ယူကရိန်းနိုင်ငံအတွက်အမေရိကန်ကလက်နက်တွေပို့ဆောင်နေပြီလို့ကာကွယ်ရေးဝန်ကြီး Lloyd Austin ကသတင်းလာနေမှာကတိပြုပြောဆိုပါတယ်။ယူကရိန်းအတွက်စီးရဲအကူအညီတွေပုံမပေးဖို့နိုင်အောင်ဝန်ကြီး Austin နဲ့အတူဥရောပနဲ့ကမ္ဘာတစ်ဝန်းကကာကွယ်ရေးဆိုင်ရာအကြီးအကဲ50ကျော်တို့သတင်းလာနေမှာတွေ့ဆုံဆွေးနွေးနေကြတာပါ။ရုရှားကိုသိမ်းပိုက်ထားတဲ့ခရိုင်းမီးယားဒေသထဲကိုယူကရိန်းတပ်တွေကအခြေချထိုးစစ်ဆင်တိုက်ခိုက်နေတဲ့တစ်ချိန်တည်းမှာပဲနိုင်ငံအရှေ့မြောက်ဘက်ကရုရှားတပ်ဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကိုပါတွန်းလှန်ကာကွယ်နေရတာဖြစ်ပါတယ်။ခါကစ်ဒေသဖက်ကိုရုရှားတို့ကစစ်မျက်နှာသစ်ဖွင့်တိုက်ခိုက်နေတဲ့အတွက်ယူကရိန်းကိုကူညီပါမယ်ဆိုတဲ့ကြေအတိုင်းအကူအညီတွေပေးရမယ်အရေးကြီးတဲ့အချိန်ဖြစ်ပါတယ်လို့လည်းဝန်ကြီး Austin ကပြောပါတယ်ယူကရိန်းနိုင်ငံထဲအမေရိကန်လက်နက်တွေကိုတပတ်ပြီးတပတ်ဆက်ပလက်ပို့ဆောင်သွားမယ်လို့လည်းဝန်ကြီး Austin ကကတိပြုပါရယ်။ယူကရိန်းကိုပစ်အပ်မဲ့စီးရဲအကူအညီသစ်တွေကိုတနင်္လာနေ့မှာအမေရိကန်ကကြေညာခဲ့တာပါ။ ယူကရိန်းတို့ဆေးရုံအကူအညီပေးမယ်မူကြမ်းကိုလွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်မှာပဲဥရောပမှာကြိုတင်ရောက်ရှိနေတဲ့လက်နက်တွေကိုယူကရိန်းနိုင်ငံနဲ့စတင်ပို့ဆောင်နေပြီလို့ပင်နဂွန်စစ်ဌာနချုပ်ကလည်းပြောဆိုကြောင်း EB သတင်းတရမှရေးသားထားပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်ကာနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဂျပန်နိုင်ငံမှာလူသုံးများလာတဲ့တောင်ကိုရီးယားရဲ့ LINE လူမှုကွန်ရက်ရှယ်ယာတွေရောင်းချပေးဖို့ဂျပန်ကတောင်ကိုရီးယားကုမ္ပဏီကိုဖိအားပေးခဲ့တယ်ဆိုတော့ဂျပန်နိုင်ငံရေးသမားတွေရဲ့ဆွဆွဲချက်ကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားနှုတ်နယ်တဲ့ဆက်ဆံရေးမှာအဆုံအထင်တွေပေါ်ပေါက်လာပါတယ်။စာတိုပို့တဲ့အဆင့်ကနေဗီဒီယိုတွေဖြန့်ပေးတာ၊ကြက်တင်ငွေပေးချေတာမျိုးအထိဝန်ဆောင်မှုပေးလာတဲ့ LINE app ကိုတောင်ကိုရီးယားနည်းပညာလုပ်ငန်းကြီး Nava နဲ့ Japan SoftBank လုပ်ငန်းစုတို့ကအကျိုးသူပူးပေါင်းထားတဲ့ LY Group လုပ်ငန်းစုကတာဝန်ယူလုပ်ကိုင်နေတာပါ။ Cyber တိုက်ခိုက်မှုတစ်ခုကြောင့် LINE လူမှုကွန်ရက်သုံးဆွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေအပါအဝင်တောင်ကိုရီးယားကုမ္ပဏီက data တွေအကြီးအကျယ်ပေါက်ကြားသွားခဲ့ပြီးတဲ့နောက်မှာတော့ Nava ကိုမိခိုနေတာမျိုးရှော့ချဖို့ဂျပန်လွှတ်တော်အမတ်တွေက LY လုပ်ငန်းစုကိုတိုက်တွန်းခဲ့တာပါ။ဂျပန်အစိုးရရဲ့အကြံပြချက်တွေကို LY လုပ်ငန်းစုကမဖြစ်မနေလိုက်နာရတာမျိုးတော့မဟုတ်ပါဘူး။စီမံခန့်ခွဲမှုဆိုင်ရာလမ်းညွှန်ချက်ဖြစ်တဲ့ဒီလိုကြေညာချက်မျိုးကဂျပန်စီးပွားရေးလောကမှာတော့အတော့ကိုတည်အောင်မှုရှိတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။တိုင်ဝမ်သမ္မတတဲ့လိုင်ချင်တီကတရုတ်နိုင်ငံနဲ့ငြိမ်းချမ်းရေးရအောင်ဆောင်ရွက်သွားမှာဖြစ်တယ်လို့တိုင်ဝမ်ကိုတရုတ်တို့ကစီးရဲအရာဖြစ်အားပေးချိန်ချောက်နေတာရတံဖို့လဲတင်းလာနေကြံသစ္စာကျိန်းဆိုပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။တာဝန်ကျုံးကိုသူပိုင်အဖြစ်တရုတ်တို့ကပြောဆိုနေတာပါသူအနေနဲ့တရုတ်နိုင်ငံကိုအလျှော့ပေးမှလည်းမဟုတ်သလိုရန်စမှလည်းမဟုတ်ဘူးလို့လည်းကတိပြုပြောဆိုသွားပါတယ်ဒါပေမဲ့လည်းတိုင်ဝမ်ရဲ့ဒီမိုကရေစီစနစ်ကသူ့ရဲ့အနေမျိုးကိုကာကွယ်ဖို့ပါဝင်ပြဋ္ဌာန်းထားပြီးသားပါလို့လည်းပြောပါတယ်သမ္မတတဲ့ရဲ့ DPP ပါတီကတရုတ်နိုင်ငံစီကလွတ်လပ်ရေးနဲ့ခွဲထွက်ရေးအတွက်ဆောင်ရနေတာမျိုးတော့မရှိပေမဲ့လို့အချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုအဖြစ်ယက်တည်နေတာပါသမ္မတဟောက်ဆိုင်အင်ဝမ်ကတော့ COVID-19 ကာယောဂါနဲ့တရုတ်နိုင်ငံရဲ့တိုးလာတဲ့စီးရေးချိန်ချောင်းမှုတွေကြောင့်မှာပဲတိုင်ဝမ်စီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးအတွက်ရှင်းနှစ်ကြာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်2023ခုနှစ်အတွင်းအနာတိကတိုက်ကပင်လယ်ရေကဲတူတွေစံချိန်တင်အောင်အရေးပြောသွားခဲ့ရတာဟာဥတုရသည်ပြောင်းလဲမှုကအဓိကကြတယ်လို့သတင်းလာနေမှာထုတ်ပြန်တဲ့သိပ္ပံသူတေသနာအစားဆောင်တစ်ခုမှဖော်ပြထားပါတယ်ဘရိတိန်အနာတိကသူတေသနာအဖွဲ့ BAS ရဲ့လေ့လာမှုအရလူသားတွေရဲ့လောရကြောင့်ကမ္ဘာကြီးပုံတွင်းလာတဲ့အကျိုးဆက်အဖြစ်ဝင်ရောက်ဆုံးကပင်လယ်ရေကဲတူတွေနှစ်ပေါင်း2000မှတစ်ခါလောက်သာဖြစ်တတ်တဲ့ပမာဏအထိအနည်းဆုံးကိုကြာဆင်းသွားတာပါပြေခဲ့တဲ့ဆယ်စုနှစ်အတော်များများကပုံမှန်ဆောင်းရာသီမြို့မှာအနာတိကတိုင်မှာရှိတဲ့ရေခဲပြင်ကကီလိုမီတာနှစ်တန်းပတ်လည်အကျဲတော့ရှိခဲ့ပါတယ်။ပြည်내နိုင်ငံအခြေအဝန်ရဲ့လေးဆနဲ့ညီမျှတဲ့အခြေအဝန်ဖြစ်တယ်လို့ PAS ကပြောပါတယ်။ဒါကြောင့်လဲဖလိုရာသီဥတုပုံစံမျိုးကရေခဲသူတွေဒီလောက်အတုနယ်နဲ့မြ мян ဆန်းဆန်းလျော့နေကြဆင်းသွားစေတယ်လဲဆိုတာအလွန်စိတ်ဝင်စားတဲ့အတွက်လဲသိပ္ပံပညာရှင်တွေကလေ့လာရတာပါလို့စရန်းကိုဦးဆောင်ဖြေသားသူ Rachel Diamond က AFP သတင်းကိုပြောပါတယ်။သိပ္ပံပညာရှင်တွေကရှာသီဥတုဖောက်ပြန်မှုပုံစံ18ခုကိုခွဲခြမ်းစိတ်ဖြာလေ့လာခဲ့တာပါဥတုရာသီပြောင်းလဲမှုကြောင့်ရေကဲသူကြီးတွေအလင်းမြအရေးပြောသွားနိုင်တဲ့အခြေအနေက၄ဆလောက်ရှိတယ်လို့လည်းပြောပါတယ်ပင်လယ်ရေကဲသူတွေအရေးပြောသွားရတဲ့အကြောင်းရင်းကရှုပ်ထွေးသလိုသမုတ်တရားရေတုနဲ့လေတုအပူချိန်မြင့်တတ်တာနဲ့လေတိုက်ခတ်တာမျိုးလိုစတဲ့အကြောင်းရင်းတွေလည်းအများအပြားရှိတယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်
မနက်ခင်းနောက်ဆုံးရသတင်းတွေကိုနန်းလောင်ကြေညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်တွန်းဆံမြို့စစ်တပ်အထိုက်စခန်းနဲ့ကြည်ကားမြို့ကိုချင်းကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်လိုက်ပြီးအထိုက်စခန်းတွေမှာစစ်တပ်မရှိတော့ဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲပြင်းထန်ကလေကြောင်းကနေတိုက်ခိုက်တာတွေရှိခဲ့ပြီးမြို့တွေကအချို့နေရာတွေမှာစစ်တပ်ကဆက်ပြီးရှိနေပါသေးတယ်တွန်းဆံမြို့နောက်ဆုံးရရှိထားတဲ့အခြေအနေတွေကိုကိုသားညူကပြောပြပါမယ်
မြန်မာအိန္ဒိယနယ်စပ်ချင်းပြည်နယ်မြောက်ပိုင်းတွန်းဆံမြို့စစ်ကောင်စီတပ်စခန်းတွေနဲ့ကြည်ခါမြို့ကိုသိမ်းပိုက်နိုင်ဖို့အခုလ15ရက်နေ့ကလေးကစပြီးတော့ချင်းခောက်ခွေတပ်ဖွဲ့တွေကကြိုးပမ်းနေကြတာပါတိုက်ခိုက်ပြီးတော့9ရက်မြောက်နေ့မေလ20ရက်နေ့မှာတော့တွန်းဆံနယ်ကြည်ခါကိုထိန်းချုပ်နိုင်ပြီလို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ် ကြီးကားမျိုးကိုတော့လုံးဝသိမ်းယူထားနိုင်ပြီလို့ CNF CND ပြောရေးဆိုခွင့်ရှိသူ Slide Tanny က view ကိုပြောပါတယ
်တုံးစံမျိုးနယ်ထဲကကြီးကားနဲ့ရှင်းကောင်းစစ်တပ်ကံကိုကျွန်တော်တို့ဒီလ15ရက်ကနေရှင်းရေးစခန်းတင်းစစ်စင်ရေလောက်တာတော့မနေ့ကကြီးကားကတော့ကျွန်တော်တို့ကအလုံးကျွန်တော်တို့လက်ထဲလောက်သွားတာပေါ့စခန်းပါဝင်ခုလို့ပေါ့အဲ့ဒီမှာပါကြီးခါကတော့ရှစ်ကောင်စီကတင်းစင်သွားလို့ပြောလို့ရတယ်ဒီတုံးစံမျိုးကတော့အထိုင်တက်ကုန်းနဲ့ရစ်ခန်းကတော့ကျွန်တော်တို့တင်းပြီ
တုံးစံမျိုးစစ်ကောင်စီတပ်ရဲ့အထိုင်စခန်းတွေကိုကာဝေးတပ်ဖွဲ့တွေကတိုက်ခိုက်နေချိန်မှာကြီးခါမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့တွေဟာတုံးစံမျိုးကိုပူးပေါင်းသွားခဲ့ကြတယ်လို့ကာဝေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲဖြစ်တဲ့နာကြောင့်စစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့ပုံကျဲတိုက်ခိုက်တာတွေလုပ်တယ်လို့သိရပါတယ်။တုံးဆံမျိုးစစ်ကောင်စီထိုင်စခန်းကနေပြီးတော့ဆွခွာသွားတဲ့စစ်သားတွေဟာမြို့ရဲနေရာချို့မှာရှိနေတယ်လို့ slide ထန်ကြီးကပြောပါတယ်
။သူတို့တိုက်ပွဲကသူတို့အာရုံနဲ့တာပဲနဲ့ချက်ဖိုက်တာကပုံကျဲပုံကတော်တော်များတယ်ဒါကြောင့်ကျွန်တော်တို့ကထင်တယ်လို့တော့ကျွန်တော်တို့ပြည်မှာနေမရှင်းလင်းရမလို့နိုင်ချက်တာဖြစ်တယ်ဟုတ်ကဲ့။တုံးဆံခံကုန်ကျတော့တိုက်ပုံနဲ့ဒီလည်းနဲ့ပါပြီးတော့မှစခန်းနဲ့တက်ကုန်းနဲ့တို့ထပ်ပြီးတော့မှခုမြုပ်တယ်မှနေရာကောင်းတဲ့နေရာတွေတို့လုံခြုံတဲ့နေရာဆိုပြီးပြန်ယူနေတယ်ဆိုတော့စခန်းသိမ့်တယ်နဲ့အခုမြုပ်တယ်နားမှဟိုကျွန်တော်တို့လည်းနဲ့သိစီဦးဒီပါလေခုချစ်ဒီစနေပြီလေကိုရာတော့ကျွန်တော်တို့မဟုတ်မြုပ်တယ်တင်ရမရှိနိုင်သေးဘူးပေါ့ဟုတ်ကဲ့
တုံးဆံမျိုးနဲ့ကြီးခါတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။လက်ရှိအဖြစ်ချင်းမိနယ်ဒဲကမြို့နယ်ကိုမျိုးထက်မနည်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပါတယ်ခင်ဗျာ
။ကိုသားကြီးကိုတင်ပြခဲ့တာပါ။အခုတော့မြောက်ပြည်ပဲလှည့်အောင်ခင်ဗျာ။မြို့အရအရေးပါတဲ့မြောက်ပြည်မျိုးသိမ်းတိုက်ပွဲမှာစောချစ်သူဦးဆောင်တဲ့ KNL ကြားဆောင်တပ် BGF ခေါ် KNL အဖွဲ့ကစစ်ကောင်စီနဲ့ပူးပေါင်းလိုက်တဲ့အတွက် KNU ကမြို့ပေါ်ကနေစစ်ခွာခဲ့ရတာဖြစ်တယ်လို့ KNU ပြောခွင့်ရစောတော်နီကပြောပါတယ်။မြောက်ပြည်မြို့အပြင်မှာတော့ KNU တပ်ရင်းတွေရှိနေပြီးစစ်ကောင်စီရဲ့အောင်စရစစ်ကြောင်းမြောက်ပြည်မရောက်ဖို့ကသူတို့ရဲ့လက်ရှိအဓိကမဟာဗျူဟာဖြစ်တယ်လို့လည်းဆိုပါတယ်။ KNU ပြောခွင့်ရစောတော်နီကိုအထိုင်းမြန်မာနယ်စပ်မဲဆောက်မှာမျိုးရေးကတွေ့ဆုံမေးမြန်းထားပါတယ်။
ထိုင်းမြန်မာနယ်စပ်မှာရှိနေတဲ့အဓိကကုန်သွယ်ရေးရလေအရေးပါနေတဲ့မြောက်ရီမြို့ရဲ့တိုက်ပွဲခြေကြီးဘယ်လိုရှိပါလဲရှင
်။အဲနောက်ဆုံးပြောရမယ်ဆိုတော့ဗျာဟိုပြီးခဲ့တဲ့ဒီဧပြီလပေါ့နော်အဒီဧပြီလဆက်ပြီးတော့ကျွန်တော်တို့လက်ထဲကြတာဆိုတော့လို့ပြောလို့ရတယ်ဒါပေမဲ့အချိန်ပိုင်းကဘာမှမကြပဲနဲ့ဟိုအဲ့လိုအော်ရာရီအားဖြင့်တော့ကျွန်တော်တို့ပြန်ဆုတ်သွားတယ်မြို့တွေကလည်းပြန်ဆုတ်သွားတဲ့အနေထားတော့ရှိသွားတော့ဒါပေမဲ့မြို့ပြင်မှာပဲကျွန်တော်တက်တရားရှိနေပါတယ်မြို့ဟိုနီနာပေါင်းခြင်းမှာပဲရှိပါတယ
်ဟုတ်ကဲ့အဲ့တော့ဒါပေမဲ့လက်ရှိဒါဆိုရင်မြောက်ပြည်ကိုဟိုထိန်းထားတာကပေါ့နော်အခု BGF လို့ခေါ်ပြီးတော့အခုနာမည်အသေးပြောင်းထားတဲ့KNA ပေါ့နော်ဒီစော့ချစ်သူဦးဆောင်တဲ့အဖွဲ့ကနေပြီးတော့ BGF တွေကထိန်းချုပ်ထားတယ်ဆိုတဲ့အပိုင်းကြတော့ KN ဘယ်လိုသဘောထားရှိလဲရှင
်အဲ့ဒါကတော့ပြောရမယ်ဆိုတော့ကတော့ဒီ BGF အခြေအနေနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုတော့ဟို2024ကသူတို့ကြေညာထားတဲ့အတိုင်းပေါ့နော်ဒီစစ်ကောင်စီစီကလာစားမြူတော့ဘူးစစ်ကောင်စီအမေကိုမနာခံဘူးဆိုတဲ့ဟာနဲ့ဆက်လာတာပေါ့နည်းအဲဒီကနေဆက်ပြီးတော့ကျွန်တော်တို့ပဲဟိုအရင်ရှိထားတဲ့ကျွန်တော်တို့ဇာတိဟိုပြန်လည်ပေါင်းစည်းကော်မတီကနေပြီးတော့ဟိုလိုအပ်တဲ့ဟာတွေပေါ့နော်ကျွန်တော်တို့ရည်မှန်းချက်ကတော့ကျွန်တော်တို့ဟိုအဖွဲ့အစည်းတစ်ခုတည်းအနေနဲ့ပြန်ရောက်ဖို့ဆိုတာရည်မှန်းချက်ထားတယ်ဒါပေမဲ့အဲ့လောက်အထိတော့မရောက်ဘူးနောက်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကခိုက်ရန်ဖြစ်ပြီးတော့ဟိုပြဿနာတွေမဖြစ်တဲ့ဟာကိုတော့ကျွန်တော်တို့အတန်းဆုံးရှောင်ချရတယ်။အဲ့ဒီအပေါ်မှာကတော့ဒီကျွန်တော်တို့စစ်ကောင်စီကိုဟိုအပြီးတိုင်ချုပ်ငင်းစီဖို့အတွက်စစ်အာဏာရှင်စနစ်ချုပ်ငင်းစီဖို့တိုက်ပွဲတိုက်တဲ့ခါမှာတော့ဘီဂျီအာဘနေပြီးတော့ဗာပြောလဲဆိုတော့သူကဂျာပဲနေမယ်ဟိုအနောက်ရှေ့တော့မပေးဘူးပေါ့ဆိုတဲ့အနေထားမျိုးပေါ့နော်အဲ့ဒီကနေတဆင့်ပြီးတော့ကျွန်တော်တို့စစ်စီရင်နေဟိုပေါ်ဆောင်လာတဲ့အခါမှာတမဟုတ်ချင်းဟိုအမတန်မှပဲမြန်တယ်လို့ပေါ့ပြောရအောင်ပေါ့ဒါပေမဲ့တစ်ခုပဲရှိတာကတော့တည်တဲ့အတိုင်းပေါ့နော်အဲ့ဒီညဝရီမြို့ကြဆုံးပြီးတဲ့နောက်မှာပြောရင်တော့မြောက်ဝတီမှာရှိတဲ့တိုက်ရင်းတွေအားလုံးကြဆုံးပြီးတဲ့အခါမှာတော့ဘီဂျီကနေပြီးတော့အဲ့လိုအနေထားမျိုးပြန်ကြောင်းသွားပြီးတော့စစ်ကောင်စီဘက်ပြန်ပြီးတော့ရဟိုပြန်ပြီးရက်ခံသွားတဲ့အနေထားတော့ဟိုချက်ချင်းလက်ငင်းကြီးပြန်ဖြစ်သွားတယ်ဂျားတွေကဘာကြတာမဟုတ်ဘူးဟိုရက်ပိုင်းမှရှိတယ်မယ်ဆိုတော့အဲ့လိုဟာမျိုးဖြစ်သွားတဲ့အခါမှာကြတော့လက်ရှိကတော့မြောက်ပြည်မြို့ထဲမှာတော့ ပြည်ကြီးကပါထိန်းချုပ်နေတယ်လို့ပဲဟိုမြင်နေရတာပေါ့နော်နောက်တစ်ခုကတော့အုပ်ချုပ်ရေးပိုင်းကတော့ဟိုဒီစစ်ကောင်စီကပဲဆက်ဟိုရှိထားတဲ့အုပ်ချုပ်ရေးနဲ့ဆက်လက်လည်ပတ်နေတဲ့အနေထားတော့ရှိပါတယ်
โอเคအဲ့တော့ဆိုရင်စောစောကဘလို့ပြောသွားပုံရဆိုရင်တော့ဒီမြောက်ရီမြို့သိန်းကိစ္စမှာတော့ KNU ကလည်းအဲဘူဟာမြောက်စဉ်းစားထားတယ်ဆိုတဲ့အနေထားမျိုးပြောလို့ရပါရှင့
်ဟုတ်ကဲ့အဲ့ဒီအနေထားမှာပြောရမယ်ဆိုတော့ကျွန်တော်တို့ကလည်းအဲ့ဒါပေါ့နော်မြောက်ရီမြို့ဆိုတာကလည်းဒါအားလုံးလားသိပြီးသားတဲ့အတိုင်းကုံတော်ရေးကျွန်တော်တို့တိုင်းပြည်မှာတော့ဒုတိယအကြီးဆုံးကုံတော်ရေးမြို့တစ်ခုဖြစ်တယ်နေစားကုံတော်ရေးမှာလည်းတော်တော်လေးထိုင်းနိုင်ငံဘက်ကလည်းတော်တော်လေးဟိုဒီဝင်ဝင်လမ်းကြောင်းလည်းတော်တော်ကြီးတဲ့အနေထားတစ်ခုမှရှိတဲ့အပေါ်မှာတော့ဘာပဲဖြစ်ဖြစ်ဒါကတော့ကျွန်တော်တို့ကလည်းအလေးနဲ့ထားတယ်အလေးနဲ့ထားတဲ့အပေါ်မှာဒီမြောက်ကြီးကြပ်ပြီးတဲ့နောက်မှာကျွန်တော်တို့အုတ်ချွေးကောင်းအောင်ချနိုင်ဖို့အတွက်လည်းပြင်ဆင်ထားတာလေးလည်းရှိတာပေါ့နော်အုတ်ချွေးဘိုင်းမှာဆိုရင်တော့ဒီတော့အရေးပေါ်ပြန်ပြီးအုတ်ချွေးဖို့ဆိုရတော့ဟိုဒီကော်မတီနဲ့ပတ်သက်ပြီးတော့အရေးပေါ်ဖွဲ့စည်းထားတဲ့ဟာတွေလည်းရှိတယ်ဒါပေမဲ့တမောက်ချင်းဒီ BGF ကဒီဟိုဒီစစ်ကောင်စီဘက်ကိုပြန်ပြီးတော့ရက်ခံသွားတဲ့အပေါ်မှာတော့ကျွန်တော်တို့ကတော့အဲ့ဒါကိုတော့ချက်ချင်းလက်ငင်းတော့မလုပ်နိုင်တဲ့အပေါ်မှာတော့တော့ဒါကတော့လောလောဆယ်ရတော့ BGF ပဲထိန်းချုပ်ထားတဲ့နေရာရှိပါတယ်ကျွန်တော်တို့ရဲ့ဗျူဟာမြောက်ကဘာလဲဆိုတော့ဒီမြောက်ပြည်မြို့ကိုပြန်လည်သိမ်းပိုက်နိုင်ရေးအတွက်ဟိုထိုးစစ်ဆင်လာတဲ့စစ်ကောင်စီကနေပြီးထိုးစစ်ဆင်လာတဲ့အောင်စရာစစ်ကြောင်းစစ်စင်ရင်ကြီးကိုတော့အပြုတ်ချိန်မုံသွားဖို့ဆိုတာကျွန်တော်ဒါတကယ့်ဂျူဟာမြောက်လုပ်ငန်းတစ်ခုဖြစ်တယ်အဲ့ဒီပြီးတဲ့နောက်မှာတော့ကြံတဲ့ဟာတွေကတော့ကုရင်တစ်ခုဆိုက်အောင်လိုက်ပါလာတော့မယ်ဆိုတော့ကျွန်တော်တို့ပြောလို့ရတာပေါ့နော
်အဲ့တော့တစ်ဖက်မှာကျတော့ဒီ KN လက်နက်ကိုင်တပ်ဖွဲ့တွေချင်းချင်းပေါ့နော်အခု BGF လို့နာမည်ပြောင်းထားတဲ့ KN နဲ့ရောဒီစောချစ်သူတို့ဖွဲ့နဲ့ဒီအခုဘလိုလို့ KNU ဖွဲ့ဆက်ဆံရေးအခြေအနေကဘယ်လိုရှိလဲရှင
်ဟုတ်10နောက်ပိုင်းမှာပေါ့နော်အထူးသဖြင့်ကျွန်တော်တို့ပြစ်ခတ်ဆဲလှုပ်လာတဲ့အခါမှာကျွန်တော်တို့ကွဲထွက်သွားတဲ့ခရင်အဖွဲ့တွေကိုပြန်ပြီးတော့တစ်ဖွဲ့နဲ့တစ်ဖွဲ့ခိုက်ရန်ဖြစ်ပြီးတော့ဒီလိုမျိုးတပ်တွေဖြတ်တာအနေထားတွေမရောက်အောင်နောက်ပြီးတော့တစ်ဖွဲ့တည်းပြန်ဖြစ်သွားအောင်ဆိုတဲ့ရည်မှန်းချက်နဲ့တော့ကျူးဆွတ်လာတဲ့ဟာရှိတယ်အထူးသဖြင့်ကရင်လက်နက်ကိုင်များပြန်လည်ပေါင်းစည်းကော်မတီဆိုတာရှိတယ်အဲ့ဒီကော်မတီကလည်းအတနိုင်ဆုံးစူးစမ်းတယ်ရည်မှန်းချက်အနေနဲ့တစ်ဖွဲ့စည်းတည်းပြန်ဖြစ်အောင်လုပ်ရမယ်ဒါပေမဲ့ဘာသွားတွေ့ရလဲဆိုတော့ကွဲထွက်သွားတဲ့ကျွန်တော်ဒိုကရင်အဖွဲ့တီတော်တော်များများကဘာနိုင်ငံရေးညီမချက်မှမရှိဘူးအမျိုးသားရေးအပေါ်မှာလည်းဘာမှဟိုလင်းလင်းနဲ့နဲ့မရှိဘူးလို့ပဲကျွန်တော်ပြောရမယ်အဲ့ဒါကြောင့်ပေါ်မှာဒီခိုက်ရံမဖြစ်ဘူးဆိုတဲ့အနေထားတစ်ခုတော့ယာယီအားဖြင့်ထိန်းချုပ်နိုင်ပေမဲ့ထိန်းသိမ်းထားနိုင်တယ်ဆိုပေမဲ့လို့ဒီလိုမျိုးကျွန်တော်တို့အမျိုးသားရေးအပေါ်မှာရောကျွန်တော်တို့နိုင်ငံရေးအရဟိုလင်းလင်းနဲ့နဲ့တွေးခေါ်စဉ်းစားလာတဲ့အခါမှာသူတို့မှအဲ့ဒါတွေလုံးဝမရှိတဲ့အပေါ်မှာတော့အကျိုးစီးပွားကိုထိတ်ခတ်လာတိုင်းဆိုတော့ကျွန်တော်တို့ပဲခွာပြေးသွားတာပဲရှိတယ်အဲ့ကြောင့်မို့ကျွန်တော်တို့ကတော့ရှေ့အနာကမှဆုံးသက်ရချတဲ့အခါမှာအဖြူအမဲတဲတဲကွက်ကွဲပြီးတော့ဘလို့လော့အောင်လဲဆိုတော့ကျွန်တော်တို့လော့အောင်အချင်းကတခုတော့ရောက်လာပြီဒါမဲ့ဒီနေ့ကတော့ကျွန်တော်အနေနဲ့အဲ့လောက်ကြီးတော့ပြောစရာမလိုသေးဘူးလို့ယူဆပါဘောနော်
အဲ့တော့တစ်ဆက်တည်းမေးချင်တာကအခုဆိုရင်ဒီနိုင်ငံထက်ကျော်ရာဇဝတ်မှုတွေကိစ္စမှာအဲ့ EGF KNA ရနေပြီးတော့သူကဥဆောင်နေတယ်ဆိုတော့ဟိုဟာဆွဆွဲချက်တွေပေါ့လေအထူးသဖြင့်ဒီရွှေကိုကိုတို့နောက်ပြီးတော့ KKK တို့ဆိုတော့အထူးအဲ့သူတို့ဒီ PDF တွေထိချုပ်ထားတဲ့နေပြည်တော်မှာဒီ onlineရာဇဝတ်ခိုင်းနေနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုတော်တော်လေးသူတို့တွေလုပ်နေတဲ့အပိုင်းပေါ့လေအဲလိုဆွဆွဲချက်တွေဒီနိုင်ငံတကာကစိုးရိမ်ချက်တွေမှာအထူးသဖြင့်အင်ဂျင်ထိုင်းနိုင်ငံကလည်းဒီကိစ္စကိုလည်းထောက်ပြနေသလိုတခါဒီတရုတ်ပေါ့နော်အထူးသဖြင့်တရုတ် online ဒီတရုတ်ကြောင်းပြန်ခိုင်းနေတာတဖြည်းဖြည်းဒီပြည်ရင်နယ်မြေဘက်မှာဒီတော့သူတို့ပို့ပြီးတော့ဟိုဘက်ဒီတရုတ်မြန်မာနယ်စပ်ကနေဒီဘက်ထိုင်းမြန်မာနယ်စပ်ဘက်ပြင်းပြင်းရှိတဲ့နေရာကိုသူတို့ပြောင်းရွှေ့လာတဲ့အပိုင်းဒီမှာလေပေါင်ပြီးပတ်သက်နေတယ်ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ KNU ရဲ့သဘောထားနဲ့ KNU ရဲ့ယက်တီချက်ဘယ်လိုရှိရရှင်
ဟုတ်ကဲ့ကျွန်တော်တို့ယက်တီချက်ကငူကြတဲ့ဒါလည်းရှင်းရှင်းလင်းရှိပါတယ်ဒီလိုမျိုးအထုနေဆက်တကြောမှာတွေ့နေရတဲ့မကောင်းမှုတွေပေါ့နော်အဲ့ဒီဟိုဒီဥပဒေနဲ့လုံးဝမကင်းဥပဒေနဲ့ဆက်ကျင်တဲ့လုပ်တွေကအများကြီးရှိတယ်ဒီနေဆက်ဖြတ်ကျော်ပြီးတော့ဟိုလုပ်တဲ့စီးပွားရေးလုပ်ငန်းဒီတရားဥပဒေနဲ့အကောင်လုံးဆက်ကျင်တဲ့ဟာတွေတော်တော်များရှိပါတယ်နော်ဟိုဒီမွေးဆေးဝါးအပဝင်ပေါ့နော်လူကုန်ကူးမှုတွေရောနောက်လောင်းကစားတွေရောနောက်ပြီးတော့ဒီ online နဲ့ဖြစ်တဲ့ဟာတွေရောဒီလို့ဖြစ်နေတဲ့ဟာတွေကတော်တော်လေးကိုကြုံမကောင်းကြာမကောင်းဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကတော့ပြပသားဆန့်ကျင်နေဆိုတော့မူဝါဒအရလည်းရှိထားပြီးသားကျွန်တော်တို့ကိုယ်တိုင်လည်းလုံးဝမလုပ်ဘူးဒါပေမဲ့ဒီဟာတွေကလုံနေတဲ့လူကကျွန်တော်တို့ကရင်နေဖြစ်နေတယ်ဆိုတာကတော့ဒါကတော့နိုင်ငံကမှာတော်တော်လေးကျွန်တော်ရှင်းပြရခက်နေတဲ့အနေထားမှာရှိပါတယ်ကျွန်တော်တို့ KNU အနေနဲ့ကတော့ဒါလုံးဝမူဝါဒအရဆန့်နေဆန့်ကျင်တယ်လုံးလဲလုံးဝမလုပ်ဘူးဒီမူဝါဒအရ ဆန့်ကျင်တယ်ဆိုပေမဲ့လို့တကယ်တမ်းလက်တွေ့ကြတိုက်ခိုက်ဟိုချိန်မုန်းခဲ့တဲ့အခါမှာအဲ့ဒီလုပ်ငန်းတွေကတော့ဘာအကူအညီမရဘဲနဲ့တော့ကျွန်တော်တို့ဘယ်လိုမှလုပ်လို့မရဘူးဆိုတာကတော့တေချာရှင်းလင်းတည့်အချက်ကပါလဲဆိုတော့ရုပ်အထုပိုင်းဆိုင်ရာအထောက်အကူကတော့ကျွန်တော်တို့တေချာရှိမှပဲရမယ်ဒုတိယတစ်ချက်ကအဲ့ဒါကိုတိုက်ဖြတ်နိုင်ဖို့အတွက်ကတိုးအပ်တဲ့နည်းပညာတွေအားလုံးကလည်းကျွန်တော်တို့တကယ်လိုအပ်တယ်ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကတကယ်တက်တက်ကြွဟိုရိုက်ချိုးပစ်ချင်တယ်အဲ့ဒါကြီးကတကယ်လိုလူသားတွေအတွက်လည်းမကောင်းဘူးကျွန်တော်တို့အမျိုးသားအတွက်လည်းမကောင်းဘူးအင်ဂျင်နီယာတွေအတွက်လည်းလုံးဝမကောင်းဘူးအဲ့ဒါကြောင့်မလို့လိုအပ်တဲ့နည်းပညာရောလိုအပ်တဲ့ရုပ်ထုပိုင်ဆိုင်ရာ PC တွေရောအဲ့ဒါကိုတိုက်ဖြတ်နိုင်ဖို့အတွက်အထူးသဖြင့်ကျွန်တော်ပန်ကြားလို့ရတာနာအင်ဂျင်နီယာနိုင်ငံတွေကအဲ့ဒါကိုတက်တက်ကြွကြွလောက်ဆောင်ဖို့တော့လိုတယ်အဲ့ဒီလှုပ်ဆောင်နိုင်မယ်ဆိုရင်တော့ဒီလုပ်ငန်းကတကယ်ကျွန်တော်တို့ချိန်မုံနိုင်တယ်ဆိုတော့ကျွန်တော်တရားပြောလို့ရတယ်။အဲ့ဒါမှမဟုတ်ပဲဆိုရင်တော့ဒီဟာကကျွန်တော်တို့ကြီးပဲနဲ့တော့ဒါတော့တိတ်တော့အလုံးမဖြစ်ဘူးဆိုတော့ရှင်းလင်းပြောရမှာပဲလေနော
်။ကိုသားညူတင်ပြခဲ့ချက်ပါလေ။အခုတော့ကျွန်တော်တို့မြောက်ဒီဘက်ကိုလက်ကြအောင်ခင်ဗျာ။နော်မြောက်ဒီဘက်ကဒေသခံတွေအပြောပြီးမှာတော့ဘုံရွာဘက်ကချင်းလေးတွေကိုကျွန်တော်တို့ပြောပါမယ်။ဘောအမျိုးမှာအသိဆုံးဆုံးဒီအပိုင်းတွင်တော်တော်များများရှိခဲ့လာခဲ့တယ်လို့ဒေသခံတွေနဲ့ပရိတ်အသင်းတွေကပြောကြပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုပတ်သက်ကြီးထိုက်ကပြောပြပါပါ။
မုံရွာမြို့မှာနေပူချင်းပြင်းထန်လို့အခုရပိုင်းနဲ့တည်ဆုံသူဥယျာဉ်တရားဝန်ကျင်မှာရှိနေတယ်လို့နိုင်ရီလန်ချောင်းပို့ဆောင်ပေးသူတွေကပြောပါတယ်။တည်ဆုံသူအများစုကယောဂအခမ်းရှိသူတွေနဲ့တက်ကြီးရွယ်ဦးတွေအပြင်လာသားရွယ်ကလေးငယ်တွေလည်းပါဝင်ကြောင်းပရဟိတတင်တာဝန်ရှိသူကပြောပါတယ်
။မြို့ပေါ်ဆိုရင်တော့ရောက်ကြရအောက်ခံအပ်တော့ရှိတယ်။၄ရက်၄ရက်အတွင်းပေါ့လေ။တိတ်ကတော်တော်ပူတာလေ။ဘယ်မှာဝင်လဲ။ဒီနေ့နေပိုင်းနေမှာပါတယ်။
မုံရွာမြို့မှာမေလ18ရက်ပြီးခဲ့တဲ့စနေနေ့ကအမြင့်ဆုံးအပူချိန်45ဒီဂရီဆယ်စီယပ်စ်133ဒီဂရီဖာရင်ဟိုက်အထိရှိခဲ့တယ်လို့မိုးစလကခန့်မှန်းချက်ထုတ်ပြန်ပါတယ်။နေ့အပူချိန်ပြင်းထန်ချိန်မှာရေကျိုးမှလို့တည်ဆုံးလာရလေတွေ့ရကြောင်းဒေသခံတို့ကပြောပါတယ်။မုံရွာမြို့ပေါ်မှာတည်ဆုံးသူတချို့ဟာအုံနောက်သွေးကြောပြတ်တဲ့လက္ခဏာမျိုးတွေ့ရတယ်လို့နောက်ထပ်ပရဟိတအသင်းဝင်တဦးကပြောပါတယ
်။ဒီလပိုင်းနေတော့မှတော်တော်ပြည့်နေခံရတာဆိုတော့လူကြီးပိုင်းနေရတော့အဲဒီလူကြီးပိုင်းနဲ့ကလေးငယ်တွေကတော့အင်းဟိုပြည်စည်းရများတာပေါ့ဗျာအများဆုံးအပြင်တော့ကျွန်တော်တို့တက်ကြီးတဲ့သူကတော့အဓိကကတော့သူတို့မူတာမကန်နိုင်တော့ဘောတာပြရတယ်ဖြစ်ပြီးတော့ပြီးကြတော့ဗျာတချို့လူလပိုင်းနေကြတဲ့သူတွေတောင်းစားရှိတဲ့သူတွေနေပေါ့တော့အဲလိုတောင်းပြပြီးတော့မူတာမကန်နိုင်တော့ကျတော့နေရင်းကြီးတော့ရည်ထားချူရတာတွေပါရှိတယ်တချို့ကျတော့အမေကြီးချိုးမကြတာတင်တယ်ဟုတ်ကူနပိုင်းတွေရောယူပါတော့ကျွန်တော်တို့တို့ပြေးရတာလေဆိုနာတော့တည်းယူပါနှကောင်းနဲ့ပြည့်တော့ရောအတော့ပြည့်တော့တဲ့ပုံစံမျိုးတွေများတယ
်အပူဒဏ်လွန်ခဲ့တဲ့ဌာန်ကိုပြီးခဲ့တဲ့ AB လကတည်းကမြန်မာနိုင်ငံမှာတိတိတသက်ခန်းစားခဲ့ရပြီးနေအပူချင်းကြောင့်တည်ဆုံသူတွေလည်းရှိခဲ့ပါတယ်မုံရမျိုးကနေအပူရှင်ကြောင့်တည်ဆုံတယ်လို့ယူဆရတဲ့အထင်မှာလာသားရွယ်ကလင်းငယ်တွေလည်းတွေ့ရကြောင်းပြောပါတယ်
ကျွန်တော်တို့နိုင်ငံခြားတဲ့တုတ်တော်နှစ်ခုကိုမေးကြည့်လိုက်တာမနေ့ကတည်းကတည်းက29ခုရှိတာစင်ကောင်းလာတော့အဲ့ဒီချိုးအဲ့ဒီလာသားလေးဆိုရင်မိလာသားငါးလာသားလေးဟိုတနည်းတည်းတည်းနဲ့ကျွန်တော်မေးကြည့်ရတော့မင်းဆိုပြီးပိုင်းမှာရှိတယ်လေးလောင်းရှိပြီးဒီကိုကြီးရဲ့ဒီလာမျိုးတော့ပေါ့အဲ့ဒီလာသားလေးညာတော့ကျွန်တော်တို့ကမတကြိုပေးရဘူးဒီရွှေမြောင်သေးတဲ့ကလေးလေးရတယ်ကျွန်တော်ပူတန်းမခံနိုင်တော့ပေါ့ဗျာ
အပူတန်းကြောင့်တည်ဆုံးနာမကျန်မှုအချက်လက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကတရားဝင်ထုတ်ပြန်တာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအပူတန်းနဲ့ဆက်နွယ်ပြီးအသက်ကြီးသူတွေနဲ့ကလေးငယ်တွေအပြင်ငကူယောဂအခမ်းကြောင့်တည်ဆုံးသူတွေလည်းပိုများလာကြောင်းပရဟိတကူညီဆောင်ရှောက်သူတွေကပြောဆိုကြပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းဆောင်ပါပဲကြည့်ကြအောင်ပါ။အမေရိကန်တိစောက်ထားတဲ့စိတ်ကန်းကနေဂါဇာဒေသကိုပထမဦးဆုံးအကြိမ်အကူအညီတွေပေးဖို့အမေရိကန်ကုန်တင်သင်းမော့ဆာဂါမူဟာပြီးခဲ့တဲ့မေ9ရက်နေ့ကဆပ်ပရက်ကနေထွက်ခွာခဲ့ပါတယ်။ရာဖာဒေဇတ်ကိုအစ္စရေးတပ်တွေပိတ်ထားတဲ့အချိန်ဒီအကူအညီတွေဟာအလို့မင်းလိုအပ်နေတဲ့ကြောင်း VOA ပန်ကွန်စစ်ဌာနချုပ်သတင်းတော့ကာလာဘတ်ပေးပို့ထားတဲ့သတင်းကိုကိုငင်းချန်ကပြောပြမှာပါ
။ဂါဇာအတွက်အစားအသောက်နဲ့ရေကုန်တစ်တာအများကြီးတယ်ဆောင်ထားတဲ့အမေရိကန်ကုန်တင်သင်းမော့ဆာဂါမူဟာပြီးခဲ့တဲ့ကြာသပတေးနေ့ကဆပ်ပရက်ကနေထွက်ခွာသွားပြီးတော့အမေရိကန်နောက်သင်္ဘောတစင်းဖြစ်တဲ့ MV Ryan Benes DS ကိုပို့ဆောင်မှာပါ။ဂါဇာကမ်းခြေမှာအမေရိကန်တိစောက်ထားတဲ့ရေပေါ်စိတ်ကန်းဆောက်လုပ်ပြီးစီးသွားတဲ့တစ်ချိန်တည်းမှာပဲအမေရိကန်စစ်တပ်ဟာအကူအညီပေးဖို့ပင်လယ်ပြင်ထဲမှာပြင်ဆင်ဆောင်ဆိုင်နေတာပါ။
Since the Benavides will be on the scene, so to speak.
Benavides သင်္ဘောကအဲ့ဒီနေရာမှာရှိနေပြီဖြစ်ပြီးကျွန်တော်တို့ဆောက်လုပ်တာနဲ့ Sagamu Timoga Cyprus ကိုပြန်ပြီးနောက်ထပ်အကူအညီတွေတင်နိုင်မှာပါကျွန်တော်တို့ကတင့်တော်တဲ့ရာသီဥတုနဲ့လုံခြုံရေးအခြေအနေကိုစောင့်ကြည့်နေတာကြောင့်အဲ့ဒီအချိန်မှာကျွန်တော်တို့လှုပ်ရှားရှိတာလှုပ်နေမှာပ
ါဂါဇာမှာရှိတဲ့အခြေအနေဟာတနေ့တခြားပိုဆိုးလာပြီးအသက်ရှင်ဖို့အကူအညီတွေကလည်းနည်းလာနေပါတယ် Brookings Institute အဖွဲ့က Michael O. Hanlon က
The 2 million Palestinians who live in Gaza are
Gaza မှာရှိတဲ့ Palestine ပြည်သူနှစ်သန်းလောက်ဟာအငတ်ဘေးနီးပါးစိုက်နေပါပြီ။ဒီအခြေအနေဟာလက်လောသမိုင်းမှာအဆိုးဆုံးအငတ်ဘေးအခြေအနေပဲဖြစ်ပါတယ
်။ American ဆောက်ထားတဲ့စိတ်ကန်းကနေအကူအညီတွေဟာ tracker ဒါဇင်နဲ့ချီနေစဉ်ပို့ဆောင်နိုင်မှာလို့တာဝန်ရှိသူတွေကပြောဆိုထားပြီး American နဲ့တခြားနိုင်ငံတွေကလေကြောင်းနဲ့နယ်စပ်ကပေးပို့တဲ့အကူအညီတွေကမလုံလောက်ဘူးလို့ကာဝေးလေးလာသူ Michael O. Hanlon ကပြောပါတယ်
။ This peer is desperately needed and actually
စစ်ကန်းကတကယ်ကိုလိုအပ်နေပြီးတော့အချိန်တောင်လုံးနေပါပြီ။ကျွန်တော်မြင်တော့ကတော့လိုအပ်နေတဲ့အနေအထားတစ်ခုကိုတည်တည်သာသာဖြည့်ပေးနိုင်ပါတယ
်။စစ်ကန်းပေါ်မှာရှိနေတဲ့ American တပ်တွေနဲ့အကူအညီတွေဖြန့်ဖြူးပေးမဲ့ကမ်းခြေကအရက်သားတွေအတွက်လုံခြုံရေးအစီအစဉ်တွေလည်းလှုပ်ဆောင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ We would certainly hope that
Palestine ပြည်သူတွေကို Hamas အဖွဲ့ကတကယ်ဂရုစိုက်တယ်ဆိုရင်လိုအပ်နေတဲ့ပြည်သူတွေကိုလူသားချင်းစာနာမှုအကူအညီပေးတာကိုချိန်ချောက်မှာမဟုတ်ပါဘူး။အဲ့ဒီအတွက်လည်းအကူအညီတွေပေးနိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ
်။အခုလိုပင်လယ်ပြင်ကနေအကူအညီတွေပို့ဆောင်မဲ့ကိစ္စကိုနောက်ပတ်လောက်မှစနိုင်မယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။မတိကျမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အကျက်အတဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရှင
်။ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါလို့မယ်။စီးပွားရေးအကြောင်းမှပြောပြီးအင်တာဗျူးနဲ့စကြပါလဲ။တရုတ်ရဲ့စွန့်ရင်ဗျူဟာမြောက်စစ်ကြံနဲ့ရင်းနှီးမြှုပ်နှံမှုလုံခြုံရေးကိုမြန်မာစစ်တပ်ကမပေးနိုင်တော့တဲ့လက်ရှိမြေပြင်စစ်ရေးအခြေအနေမှာတရုတ်ကဘာပင်များလုပ်နိုင်ပါသလဲ။ရှေ့လာလာတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကိုကိုငြိမ်းချမ်းရေးက online ကဆက်ဆက်သွယ်မြည်းမြန်းထားပါတယ်။
China has historically been a
okay, တရုတ်အစိုးရကအရင်နဲ့ကလည်းမြန်မာစစ်တပ်ကိုလက်နက်တွေထောက်ပံ့ခဲ့ပါတယ်။တချို့ထောက်ပြတာတော့တိုင်းသားလက်နက်ကိုင်အဖွဲ့ချို့ကိုလည်းထောက်ပံ့တာရှိတယ်လို့ပြောကြပါတယ်။ဒီလိုတရုတ်နိုင်ငံရဲ့နှစ်ဖက်ကစားနေတာကမြန်မာပြည်ပခါမှာဘယ်လိုဆွမ်းမှုပုံပေါ်နေလဲမလား။သူတို့ဖြင့်စစ်ပွဲကြီးရရေးပါတဲ့အခိုင်အမာဆိုရင်ဘယ်လိုသိအောင်လဲ
။ Like Rakhine State.
Yeah, so I mean if you look at Rakhine State, it's of tremendous geostrategic importance.
ရခိုင်ကတရုတ်အတွက်ပထဝီနေထိုင်ရမဟာဗျူဟာမြောက်အလွန်ကိုရေးကြည့်ပါတယ်။တက္ကရ2000ခုနှစ်တွေကတည်းကတရုတ်နိုင်ငံယူနန်ပြည်နယ်ကဘူဝါရအကြံပေးတွေကြားမှာမလကအကြက်တဲဆိုပြီးတော့ညှို့ဆူကြတဲ့လုံခြုံရေးပြဿနာအတွက်ဖြေရှင်းချက်တစ်စိတ်တစ်ပိုင်းကရခိုင်ဖြစ်နေတာပေါ့မလကအကြက်တဲဆိုတာကတရုတ်ရဲ့စွန့်အင်ကဏ္ဍလုံခြုံရေးကမလကရေလက်ကြားပေါ်မှာမိခိုနေရတာကိုပြောတာပါဒါကိုဖြေရှင်းဖို့ကမလကရေလက်ကြားကနေတရုတ်ရဲ့စွန့်အင်တင်သွင်းမှုအများစုလုပ်နေရကနေမြန်မာနိုင်ငံကိုဖျက်ပြီးအိန္ဒိယသမုဒ္ဒရာအထိလမ်းပေါက်တဲ့ပထဝီနေထိုင်ရမဟာဗျူဟာမြောင်းစွန့်အင်လမ်းကြောင်းဇင်းကြံတစ်ခုကိုလမ်းဖွင့်ဖို့ပါဒါကတရုတ်မြန်မာစီးပွားရေးဈေးနှုန်းစီမံကိန်းကမ္ဘာလမ်း BRI စီမံကိန်းရောနောက်မကြာခင်ကစခဲ့တဲ့တရုတ်ရဲ့ကမ္ဘာလွှမ်းခြုံလုံခြုံရေးပဏာမခြေလှမ်းတွေရောရဲ့အခြေခံအကြောင်းတရားပါပဲတရုတ်ဘက်ကမြန်မာလို့ပြောလိုက်တာနဲ့အိန္ဒိယသမုဒ္ဒရာအထိလမ်းပေါက်ပြီးမလကအကြက်တဲကစင်ခေါ်ချက်တွေကိုဖြေရှင်းနိုင်ဖို့ကအဓိကပါပြီးတော့ရခိုင်ကမ်းလွန်မှာကသဘာဝတန့်ွေရင်းမြစ်တွေအများကြီးရှိနေတာပါတရုတ်နိုင်ငံရဲ့နောက်တောင်ပိုင်းပြည်နယ်တွေကိုပိုက်လိုင်းကနေတဆင့်ဆက်သွယ်တဲ့ရေနံရေးမြစ်ကလည်းရခိုင်ရံပြဲကျွန်းကလာတာပါဒါကတရုတ်စီးပွားရေးအတွက်အရန်ကိုအရေးကြီးပါတယ်ရခိုင်ကတရုတ်အတွက်အရင်းအနှီးကြီးပါတယ်ဒါကြောင့်တရုတ်ကအင်အားကြီးမားလာနေတဲ့အာရခတက်တော် AA နဲ့ရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်ထားတာနှစ်အတော်ကြာလာပါပြီ ေကတရုတ်မြန်မာနယ်စပ်မှာအခြေတည်ခဲ့တာပါ2016ခုနှစ်ကတည်းကရခိုင်ကိုပြန်ဝင်ဖို့ကိုလည်းအဲဒီကပဲစခဲ့တာပါအေကလူဝင်အားအများကြီးစုဆောင်းနိုင်ခဲ့လို့ခုဆိုရင်ဝါဘီသွေးစည်းညီညွတ်ရေးတက်မတော်ဘူးတော့တတ်သားအာယောစွမ်းဆောင်ရေးမှာပါရှင်းလာနိုင်ပြီလို့လူတွေကပြောလာကြပါပြီနေမီအများပြားကိုလည်းအထူးသဖြင့်ရခိုင်မြောက်ပိုင်းမှာအေအေကထိန်းချုပ်ထားနိုင်တယ်လို့စစ်တွေမျိုးတော်နဲ့တရုတ်စွမ်းရင်ရင်းနှီးမြှုပ်နှံမှုမှာအဓိကကျတဲ့ကြောက်ဖြူမျိုးတွေကိုပါဝိုင်းထားနိုင်ပါပြီဒါကမြန်မာစစ်တပ်အတွက်ကုရမဲ့ရှုံးမှုများလာတဲ့အခြေအနေပါဒါကတရုတ်ကိုစိုးရိမ်စေပါတယ်တခုကအာရခတတ်တော်အေအေဒါမှမဟုတ်ရခိုင်မျိုးသားဖွဲ့ချုပ် ULA ရောမြန်မာစစ်တပ်ကပါတရုတ်ရင်းနှီးမြှုပ်နှံမှုနဲ့စီမံကိန်းတွေကိုကာဝယ်ပေးဖို့အမခံကြောင်းလူသိရှင်ကြားထုတ်ပေါ်ပြသလေးရှိတာပါနှစ်ဖက်စလုံးကဘယ်သူမှတရုတ်ရဲ့လုံခြုံရေးအကျိုးစီးပွားကိုမထိခိုက်ကျင်ကြပါဘူး။ဒါပေမဲ့တရုတ်ကတော့ရန်လူမှုတွေပိုတိုးလာမှကိုစိုးရိမ်ပါတယ်။အထူးသဖြင့်ရခိုင်ကမဟာဗျူဟာမြောက်အကျိုးစီးပွားတွေအတွက်စိုးရိမ်ပါတယ်။တစ်ဖက်မှာလည်းနှစ်ဖက်စလုံးကနေတိုက်ပွဲတွေကြောင်းတရုတ်ရဲ့အနေအထားကိုမထိခိုက်ဘူးဆိုပြီးတော့အာမခံကြပါတယ်။ရှေ့လျှောက်ဒီနေ့စောပိုင်းကညီနောင်မဟာမိတ်အဖွဲ့နဲ့စစ်တပ်ကြားဟိုက်ကင်သဘောတူညီချက်ရယူပြီးတော့ပြည်ပခါတွေရပ်သွားအောင်တရုတ်ကတောင်းအားပေးတာမျိုးရခိုင်မှာလည်းလှုပ်လာတာကိုပုံမြင်လာရပါမယ
်။You mentioned the strategic and financial importance of Chokyu ga Taeyuk twae Mahabyuwa ya yo naw siwai ya ba yee par le lo Jisin Taw wa pyo ga par le. Guna pyo de lo ba bae Chokyu Pawin Taeyuk ye siman ngwe ni na ma Pritukha ri ya pyin tan ni par le. Di chi ni ma Taeyuk ga tu ye yin ni myo myan mu ri ka wae bo lo tan man yee ya lo sha ya nai le mya. Taeyuk ma cha de kin no ma sha myaw ma phit khe de lo Taeyuk ga cha wen bi sit tat ne Araka tat taw cha ma pye le aw saung ye pe la nai ya mya.
Again, that's at the talks that you saw back in March.
တရုတ်ရင်းနှီးမြှုပ်နှံမှုတွေအထူးသဖြင့်တရုတ်ပိုက်လိုင်းစီမံကိန်းလိုမျိုးတွေကိုနောက်ထပ်ကြီးကြီးမားမားချိန်ချောက်မှုတွေမဖြစ်အောင်ရခိုင်မှာအခြေအနေတည်ငြိမ်လာအောင်ညီနောင်မဟာမိတ်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားမတ်လကလေးကဆွေးနွေးပွဲတွေလုပ်နေတာပါ။ဒါပေမဲ့မြန်မာစစ်တပ်နဲ့အေအေကြားမှာတောင်းဆိုချက်တွေကိုကြီးကြီးမားမားလိုက်ရောပေးနိုင်တဲ့အနေထားတော့ကျွန်တော်မမြင်ပါဘူး။ဆိုလိုတာကအေအေဟာစစ်မြေမှာအောင်မြင်မှုတွေဆက်လက်ရနိုင်ပြီးတော့စစ်တပ်ကလည်းနေမျိုးတွေကိုလက်လွတ်ဆုံးရှုံးနေရပါတယ်။အဲ့ဒီနေမျိုးတို့ကိုဘလို့ပြန်ရနိုင်မလဲဆိုတာကိုစစ်တပ်ဘက်ကပို့ပြီးတော့စဉ်းစားကြည့်လာရပါတယ်။အဲ့ဒါမှစစ်တပ်ကအဆုံးရှုံးနေအောင်ဒါမှမဟုတ်ရင်အခိုင်အမာခြေကုပ်ပြန်ယူနိုင်အောင်လုပ်ဖို့ကြိုးစားတာမျိုးထက်ထို့သဖြင့်စစ်တွေနဲ့ကြောက်ဖြူလို့မြို့ပြဒေသတွေမှာအေးအေးအခြေမတည်နိုင်အောင်ကြိုးစားနေတယ်လို့ထင်ပါတယ်။နောက်ပြီးတော့ဒီချက်ကိုလည်းတရုတ်ကနှစ်ဖက်စလုံးအပေါ်ဖိအားတွေပေးမယ်လို့ကျွန်တော်ထင်ပါတယ်။အခုဆိုရင်အာရခတတ်တော်ကရခိုင်မှာအုပ်ချုပ်ဖို့ရည်မှန်းထားတယ်ဆိုတာကိုပုံမှန်လင်းလင်းထုတ်ပြောနေတာပါ။ဒီနေ့မှာပဲစစ်တပ်ဘက်ကလည်းသဘောတူညီချက်အရယူဖို့ကြီးကြီးမားမားလိုက်ရောမှုတွေလုပ်ဖို့ရည်ရွယ်ချက်မရှိပါဘူး။ဒါကြောင့်ဒီကိစ္စဟာတရုတ်နိုင်ငံအတွက်ကံတွယ်ဖြည့်ရှင်းဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေစေပဲလို့ကျွန်တော်ထင်ပါတယ်။တန်တမာရေးမျက်နှာစာမှာကြာရှုံးမှုတွေနဲ့စိတ်ပျက်စရာအခြေအနေဖြစ်နေလို့ရန်လိုနေတဲ့နှစ်ဖက်စလုံးကိုဖိအားတွေတိုးလာစေဖို့တရုတ်နိုင်ငံကတခြားနည်းလမ်းတွေကိုစပြီးတော့ကြည့်လာပါပြီ။မြန်မာနယ်စပ်ယူနန်ပြည်နယ်မှာစစ်ရေးလေ့ကျင့်တာတွေလုပ်လာတာကပြည်ပခါတွေကိုအရှိန်လျှော့ချဖို့နှစ်ဖက်စလုံးကိုတရုတ်ကပြင်းပြင်းထန်ထန်ကိုအချက်ပေးတာပါ။အချိန်နဲ့မှာပဲတရုတ်မူဝါဒရေးရာအကြံပေးတချို့နဲ့ကြောက်ဖြူရင်းနှီးစိတ်ကမ်းစီမံကိန်းမှာအဓိကကျတဲ့ China International Trust and Investment Corporation CIDIC လိုမျိုးကုမ္ပဏီတွေနဲ့နှိစက်သူတွေကတရုတ်မီဒီယာတွေနဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာတွေပေါ်မှာတရုတ်အစိုးရအနေနဲ့ပုံပြီးအင်အားသုံးတဲ့အခမ်းအနားအနေနဲ့ပါဝင်ဖို့ PR ပေးနေကြပါတယ်။ဥပမာပြောရင်မြန်မာနိုင်ငံတည်းကတရုတ်ပိုင်ဆိုင်မှုတွေနဲ့ရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့လုံခြုံစိတ်ချရအောင်ပုဂ္ဂလိကလုံခြုံရေးတပ်ဖွဲ့တွေကိုချထားပေးဖို့ဖြစ်လာနိုင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံတည်းကသူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပိုင်ဆိုင်မှုတချို့လုံခြုံရေးမှာတရုတ်ကတိုက်ရိုက်နီလန်းနဲ့ပို့ပြီးပါဝင်လာတာကိုရှော့တွက်လို့မရပါဘူး
။ Some of its assets in country.
So what would be the target of our government to restore the TIO system based on what to do to change the TIO system to do not talk about it.
I mean, I think you certainly have seen the Arakan Army be quite responsive to Chinese messaging around.
တိုက်ပွဲတွေကြားမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့တရုတ်နိုင်ငံသားတွေမထိခိုက်စေအာမခံဖို့တရုတ်အစိုးရရဲ့သတိပေးစကားကိုအာရခတ်တော်ကအတော်လေးအလေးထားတုံ့ပြန်လှုပ်ဆောင်နေတာကိုတွေ့ခဲ့ရပြီးပါပြီ။ဒါကြောင့်တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်းမှာပူးပေါင်းဆောင်ရွက်ခြင်းနဲ့ဆန္ဒရှိကြောင်းနဲ့တရုတ်ရဲ့အခြားအခြေခံအဆောက်အအုံတွေပိုက်လိုင်းစီမံကိန်းအတွက်အာမခံကြောင်းအေအေကထုတ်ပြန်ခဲ့တာတွေရှိပါတယ်။တခြားညီနောင်မဟာမိတ် ွဲ့တွေကလည်းအလားတူထုတ်ပြန်ခဲ့မှုပ
ါပဲ။
ဒါကအေအေနေနဲ့တရုတ်စီမံကိန်းတွေကိုရံမပြူဘူးဆိုတာတတ်တာမဟုတ်ပါဘူး။အခြေခံသဘောအရဆိုရရင်အဓိကစိန်ခေါ်ချက်ဖြစ်နေတာကအဲ့ဒီစီမံကိန်းတွေအားလုံးကိုတရုတ်ကဘူအစိုးရအာဏာပိုင်နေနဲ့ပူးပေါင်းပြီးတော့လုပ်နေတာပါ။ဇော်ရော့ဇယ်မှာတရုတ်ကမြန်မာစစ်တပ်ကိုနိုင်ငံတွင်းဗဟုအာဏာဇက်အဖြစ်ဆက်ဆံနေပါသေးတယ်။ဒါကြောင့်လည်းအာရခတပ်တော်ကတရုတ်စွန့်ရင်စီမံကိန်းတွေအတွက်လုံခြုံရေးကိုပူတိုးပေးလာနိုင်ရင်စီးပွားစင်ကြံလမ်းကြောင်းကိုပူထိန်းချုပ်လာနိုင်မယ်ဆိုရင်အခုကိုပဲရံပြဲကျွန်းတစ်ဖက်ကတရုတ်ရဲ့အခြေခံအဆောက်အုံတွေအများပြားရှိတဲ့ရံပြဲမြို့နယ်ကိုအေအေကထိန်းချုပ်ထားနိုင်ပါတယ်
if increasingly
ဆိုလိုတာကတရုတ်ရဲ့ဗျူဟာမြောက်စင်ကြံလမ်းနဲ့ဒီလိုမျိုးနမူတွေရဲ့လုံခြုံရေးကိုမြန်မာစစ်တပ်ကပဲလော်ဂျီအုပ်ထားနိုင်တာမျိုးမရှိတော့ပါဘူးတကယ်တော့မှအာရခတပ်တော်ကသာဒီလုံခြုံရေးကိုအများကြီးပေးနေတာပါဒီတော့အေကအတီးအတွက်ဘလို့ကြိုးကျေးဇူးတွေရတယ်မလဲဆိုတော့မေးခွန်းဖြစ်လာပါတယ်ကြိုးကျင်တာကတစ်ဖက်မှာလည်းမြန်မာစစ်တပ်ဟာရည်နယ်နဲ့သဘောတန်းခွင့်အပါဝင်ဒီအကျိုးမြတ်တွေကိုလူလူကိုအလွန်အန္တရာယ်ဖြစ်စေတဲ့ဒီလမ်းတွေနဲ့အသုံးပြုနေတာဖြစ်လို့တရုတ်နိုင်ငံအတွက်ကကြီးမားတဲ့စိန်ခေါ်မှုရင်ဆိုင်ရလေလေလို့ကျွန်တော်ထင်ပါတယ်So then the question ngan twin yin di myo na mu dwe long chong bu ne tapi phi ne in a ne la ne le myama sit da na patat bi alon khat khe de song pyo che chu cha ro ma ba pyo chin na ga khu lo lo se ma kachin kyin yakhai ne shan myaw ma sit da ha blo ma sat thain tha nai ma ma hoh bu so da shin ma le da chaung tyu ha atot ko khat khe de ywe che song pyo da ri sa pyo lo aw le siman gain dwe long chong yi twa tai na da na kai apwe si lu ko pu bi a ko la ma la siman gain dwe le ga a chu che su chu ko tai na apwe ri ko khwe wi pe ma la so da le ga yi
You know, more of a share of some of the benefits of those projects.
So, let's say the American army gains control over most of the
Okay, so let's talk about the AA. If you want to know about the data, you can see the data. 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 You can see the data.
Present moment, you know, China is really trying to take some steps that will.
အခုလောလောဆယ်မှာတော့တရုတ်ကစစ်ကောင်စီကိုအထောက်အကူဖြစ်စေမဲ့ခြေလှမ်းတချို့ကိုလှမ်းဖို့ကြိုးစားနေပါတယ်။ဒါကအလုံးမဖြစ်ဘူးဆိုတာရှင်းနေပါတယ်။အခြေခံကြကြပြောရရင်လည်းစစ်ကောင်စီကတရားဝင်မှုမရှိပါဘူး။ဒီမှန်းထားတဲ့အတိုင်းအကောင့်ထဲဖော်ဖို့ကတရုတ်အနေနဲ့အတော့ကိုရုန်းကန်ရပါမယ်။အချိန်ချိန်မှာစစ်တပ်ကကုံသွေးရေးစင်ကြံတွေလက်လွတ်လိုက်ရရင်တဘာဝအတန်ဇာတအရင်းမြစ်တွေထိန်းချုပ်မှုကိုဆုံးရှုံးသွားရင်ဥပမာလက်ရှိမှာကိုပဲစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတရုတ်တပ်ထုတူဖို့ရေးလုပ်ငန်းတချို့ရပ်နေရပါတယ်။အဲ့ဒီဒေသတွေမှာစစ်တပ်ကမထိန်းချုပ်နိုင်လို့ပါ။ဆိုတော့ကုံသွေးကြီးလမ်းကြောင်းတွေရဲ့လုံခြုံရေးကိုမပေးနိုင်ရင်စစ်တပ်ရဲ့အသုံးဝင်မှုတန်ဖိုးကိုတရုတ်ဘက်ကမေးခွန်းထုတ်တော့မယ်လို့ထင်ပါတယ်။မြန်မာနိုင်ငံကပိုက်လိုင်းသွေတန်းနဲ့စီးပွားရေးစီမံကိန်းတွေရုပ်ရည်ပိတ်ပစ်လိုက်ရတာမျိုးဒါမှမဟုတ်ရင်အကြီးအကျယ်ချိန်ချောက်ခံရတာမျိုးဖြစ်လာရင်တရုတ်ဘက်ကစစ်တပ်ရဲ့အသုံးဝင်မှုဘာလဲဘယ်လဲဆိုတာစပြီးတော့မေးခွန်းထုတ်ဖို့လိုအပ်လာပါလိမ့်မယ
်။ You do start have to ask, I mean, what is the utility of the regime to the Chinese side?
So what is likely to happen?
Okay, ဒါဆိုရင်ရခိုင်ကပဋိပက္ခတွေနဲ့တရုတ်ရဲ့အခန်းကဏ္ဍကိုကြည့်ရင်ရှေ့လာလာကဘာတွေဖြစ်လာနိုင်မလဲခင်ဗျ။
You know, you could reach a point
ဒီနေ့နောက်ပိုင်းထဲမှာအခြေအနေတစ်ခုကိုရောက်လာနိုင်ပါတယ်။ဆိုလိုတာကတိုက်ပွဲတွေတိုးလာတဲ့အမြန်တရုတ်ဘက်ကလည်းဖိအားတွေပိုပေးလာနိုင်တဲ့အခြေအနေမျိုးမှာရခိုင်မှာ hiking သဘောတူညီချက်လိုတစ်ခုခုရယူတာမျိုးစူးစမ်းတာတွေ့ရနိုင်ပါတယ်။ဥပမာရန်လိုမှုတွေရပ်ပြီးရင်အာရခတပ်တော်ကိုစစ်တွေဒါမှမဟုတ်ကြောက်ဖြူကိုထိန်းချုပ်ခွင့်ပေးတာမျိုးပါ။ဒါကအေအေကိုရည်တူနဲ့လေလက်ကာလာအတိုင်းတာနဲ့သူတို့ရဲ့အုတ်ချုံမှုစွမ်းရည်ကိုအခြေခံမအောင်လုပ်ခွင့်ရမှာဖြစ်တယ်လို့လူလူအတွက်စာနာမှုအကူအညီတွေပေးနိုင်ရေးလောကျတွေကိုဖြည့်ရှင်းနိုင်ပြီးတော့တပြန်တည်းမှာပိုက်လိုင်းစီမံကိန်းတစ်လျှောက်နည်းနည်းပဲဖြစ်ဖြစ်တည်ငြိမ်မှုပေးစွမ်းနိုင်မှာပါဒါပေမဲ့ဒီလိုသဘောတူညီချက်မျိုးကဘလောက်ကြာကြာခံမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေလုံးပဲလို့ကျွန်တော်ထင်ပါတယ်ဆိုလိုတာကဒါဟာအလွန်တူတောင်းတဲ့ခိတခဏယာယီရက်တမှုတစ်ခုပဲဖြစ်လာနိုင်မှာပါဒါပေမဲ့တစ်ဖက်မှာလည်းတိုက်ပွဲတွေပြင်းထန်နေချိန်မှာတရုတ်နိုင်ငံရဲ့ဖိအားနဲ့အတူနောက်ဖက်စလုံးကအသက်ရှူပေါက်ရဖို့လှုပ်လှော်နိုင်ပါလေတရုတ်ဘက်ကသီးသီးသာသာဖိအားပေးလာရင်အခြေအနေတွေနည်းနည်းတည်ငြိမ်လာအောင်စစ်ပွဲကိုတနည်းနည်းနဲ့ခိတရက်တာမျိုးဖြစ်လာနိုင်ပါလ
ေ
ခုတော့လူမှုရှုခင်းကိုမကြည့်ပြီးမှစစ်ပွဲရေးပဲလက်အောင်ပါမြန်မာလူထုကြလူမှုကွန်ရက်မီဒီယာအသုံးတွင်ကျယ်လာတဲ့မြန်မာနိုင်ငံမှာလူမှုကွန်ရက်မီဒီယာတွေဟာဝင်ငွေရလန်းတစ်ခုဖြစ်လာခဲ့ပါတယ်။လူမှုကွန်ရက်မီဒီယာတွေကနေမြန်မာလူမှုကွန်ရက်သုံးဆွဲသူတွေကြဝင်ငွေရနေတဲ့ရနိုင်တဲ့နည်းလမ်းတွေကိုဒီသတင်းပါစီးပွားရေးစီစဉ်မှာမှတ်သိမ်းထိုက်ကတင်ပြထားပါတယ်။
Facebook, YouTube, TikTok တို့လိုလူမကွန်ရဲ့မီဒီယာသုံးစွဲသူတွေကြားသတ်မှတ်ချက်နဲ့ကိုက်ညီသူတွေကြီးစုသူများသူတွေအနေနဲ့ဝင်ငွေတစ်ခုရလာတဲ့အထက်မှာမြန်မာလူထုပါဝင်မှုကလည်းတိုးလာတယ်လို့ဈေးကွက်ထိုးဖောက်ရေးနည်းပညာဆိုင်ရာကျွမ်းကျင်သူကိုဝရန်သွင်းက VOA ကိုပြောပါတယ်
ပြောရရင်တော့အခုလက်ရှိဝင်ငွေဝင်နေတဲ့လူတွေကရှိတယ်အဲဒါပေမဲ့ခုနောက်ပိုင်းကပို့ပြီးတော့အဲလွယ်ကူလာတယ်ပေါ့နော်အဲ့လိုပြောလို့တော့ရတယ်ပေါ့နော်ဒါကတပိုင်းပေါ့အဲနောက်တစ်ခုကကြတော့အရင်ကနေကကျွန်တော်တို့ဒီအဲ favors ကနေဝင်ငွေပေးတာရှိရဲဒါပေမဲ့အဲများသောအားဖြင့်ဒီ page တွေတို့ business account တွေတို့ဒီလိုမျိုးတွေရပဲရတာများတယ်ပေါ့နော်အထူးသဖြင့် media တွေပေါ့နော်ဒီလိုမျိုးကရတယ်များတယ်အခုနောက်ပိုင်းကျအဲ့လိုမဟုတ်အသုံးပြုတဲ့လူခုနပြောတဲ့အမ mention လုပ်တဲ့ creator ပေါ့နော် creator တွေကလည်းသူတို့ဝင်ငွေရလာမျိုးတွေတော့ဟုတ်တွေ့ရတယ်ပေါ့နော်ဟုတ
် Facebook လူမှုကွန်ရက်မှာဆိုရင်ကြီးစုသူအရေးအတွက်ပေါ်မူတည်ပြီးဝင်ငွေရရှိနေတယ်လို့လည်းသူကရှင်းပြပါဗျ။အဲ့
တော့ US လိုမျိုး market မှာဆိုရင်တော့တို့ကအနည်းဆုံး $4 လောက်ရတယ်ပေါ့နော် 1000 view မှာပေါ့နော်အဲ့တော့မှာထားပါတော့ $1 million ဆိုဒေါ်လာ4000ပေါ့အဲ့လိုတက်လို့ရပါဘူး။ဒါပေမဲ့မြန်မာဆိုရင်တော့ပိုတော့နည်းမှာပေါ့နော်။ဘာလို့ဆိုတော့မြန်မာရဲ့ဒီမြန်မာဗီဒီယိုရဲ့အကြမ်းမြန်မာလို့ပြောတာကိုပြောတာရေပြည်ဒီအောင်ကြည့်ရလူအများစုကဒီမြန်မာပြည်အများစုရောက်နေတဲ့မာစင်ကာပူတို့ပြီးလို့ရှိရင်ဒီဟိုမလေးရှားထိုင်းပေါ့နော်အဲ့ဒီကလူတွေကကြည်ရဖြစ်တဲ့အတွက်ဟို rate ကတော့နည်းမယ်ဒါပေမဲ့အဲခံမှန်းရတဲ့လောက်ဆိုရင်တော့အဲ1 million view လောက်ဆိုလို့ရှိရင်ကျွန်တော်ထင်တာတော့အဲ့လို200လောက်တော့ရတယ်ဒါပုံမှန်ဗီဒီယိုပေါ့နော်ခုနလိုမျိုးအရန် trend ဖြစ်သွားတဲ့လူတွေရဲ့ဗီဒီယိုတော့မဟုတ်ဘူးကျွန်တော်ဆိုလိုတာကမှ education နဲ့ပတ်သက်ပြီးတော့ sharing လုပ်နေတဲ့လူပေါ့အဲ तू 5 minutes of video လောက်ကို1 million view လောက်ရသွားပြီဆိုရင် तू 200လောက်တော့ရဒေါ်လာ200ပေါ့နော်အဲ့လောက်ထိရရည်လည်းရှိရဗျဟုတ
်မြန်မာနိုင်ငံတွင်းမှာဖွင့်တဲ့လူမှုကွန်ရက်အကောင့်တွေမှာတော့ဝင်ငွေရတာမဟုတ်ပေမဲ့လူမှုကွန်ရက်မီဒီယာတွေကသတ်မှတ်ထားတဲ့နိုင်ငံတွေကိုပြောင်းလဲမှဝင်ငွေရတာလို့လည်းသူကပြောပါတယ်ရည်လအတန်သတင်းဌာနတီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကလည်းသူတို့သတင်းဌာနအနေနဲ့လူမှုကွန်ရက်မီဒီယာတွေကနေဝင်ငွေရရှိရေးကြိုးပမ်းခဲ့ရတာကို VOA ကိုအခုလိုပြောပြပါတယ
်။ဒီ YouTube ပေါ့နော်။ဟော YouTube ရယ် Facebook ရယ်ပေါ့နော်။ကျွန်တော်တို့ကကြတော့ဒီ YouTube ကိုအရင်ကြီးအားမကိုကျွန်တော်တို့ရဲ့ audience က Facebook မှာပဲရှိခဲ့တော့ကျွန်တော်တို့က Facebook ကိုပဲအဓိကကျွန်တော်တို့ကဟိုဆိုတာအားပြုတာပေါ့။အပြည့်ရကမှာ Facebook က monetization ကလုံးဝမရအောင်ကျွန်တော်တို့မှာ YouTube ကတော့နောက်ပိုင်း YouTube မှာရကြတယ်လို့ပြောတဲ့အခါကျတော့ကျွန်တော်တို့က YouTube ကိုဆန်းပြီးတော့ဟိုပြန်ပြီးတော့ခြေလှမ်းတက်လှမ်းရတာပေါ့နော်ဒီဘက်ရောက်မှာပေါ့နော်လှမ်းရတဲ့အခါကျတော့တော်တော်လေးကိုအားနဲ့အင်းနဲ့လှုပ်ပြီးတော့ယူနေရတဲ့ပုံစံ YouTube ကတော့အခုတော့ဝင်လာပါပြီဒါပေမဲ့အများကြီးမဟုတ်ဘူးတစ်လမှာဒေါ်လာ200 300အဲ့ဒီမပို့ဘူးပေါ့နော်အဲ့ထက်မပို့ဘူးအဲ့လောက်ပဲရတယ်ပေါ့
လူမှုကွန်ရက်မီဒီယာတွေမှာဝင်ငွေရှာရတဲ့အနေအထားကလည်းကြီးစုသူပြိတ္တအကြိုက်ဖန်တီးနိုင်မှုအပေါ်မှာမူတည်တာကြောင့်အင်တာနက်ပိတ်ပင်ခံထားတဲ့မြန်မာနိုင်ငံအလဲပိုင်းဒေသအခြေစိုက်သတင်းဌာနအတွေ့အွန်လိုင်းပေါ်မှာကြီးစုသူတိုးလာရေးကမလွယ်ဘူးလို့မြေလက်တန်သတင်းဌာနအယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကပြောပါတယ်
။များသောအားဖြင့်စကိုင်းတိုင်းနဲ့မကွေးတိုင်းအနောက်ဖက်ချမ်းနေမှာInternet mobile internet မရတဲ့ပြဿနာရှိတယ်ဆိုတော့ပြည်သူလူထုကတည်ငြိမ်ချက်လက်တရှိပိုင်ခွင့်လဲဆုံးရှုံးထားတယ်ဆုံးရှုံးရဆိုကျွန်တော်တို့ရဲ့ platform က online media ဖြစ်နေတဲ့အခါမှာကျွန်တော်တို့ data audience ကကျွန်တော်တို့ရှိတဲ့တည်ငြိမ်ရရှိနိုင်မှုကအရန်အခွင့်အရေးနဲ့ပါတယ်နဲ့ပါတဲ့အတွက်ကျွန်တော်တို့ကကြော်ညာရရှိနိုင်မှုလူထုရဲ့ဟိုတည်ငြိမ်ဟိုစိတ်ဝင်စားမှုကလည်းဟိုစကိုင်းတိုင်းမှာဖြစ်နေတာကိုရန်ကုန်ကလူကစိတ်ဝင်စားခြင်းမှာစိတ်ဝင်စားမယ်ဒါပေမဲ့စကိုင်းတိုင်းကလူကတော့တေချာပေါက်စိတ်ဝင်စားတယ်တို့တော့စကိုင်းတိုင်းအပြည်သူလူထုက mobile internet မရအောင်မရတဲ့အခါမှာသူတို့ခြေကနေသူတို့ကျယ် viewer တွေတက်လာဖို့ကတော်တော်ခက်ပါတယ်ခက်တော့အရင်လည်းမရအောင်ကျွန်တော်တို့ကအဲ့လိုအခြေအနေမှာရှိပါတယ
် Facebook YouTube နဲ့ TikTok တို့လိုလူမှုကွန်ရက်မီဒီယာတွေကနေဓာတ်ရိုက်ဝင်ငွေရရှိလာဖို့အတွက်မြန်မာပြည်သူအများစုလက်လှမ်းမိတဲ့အနေအထားရောရှိပါသလားဘလို့အချက်တွေနဲ့ကိုက်ညီသူတွေဝင်ငွေရရှိကြတယ်လေဆိုတာကိုတော့ဈေးကွက်ထိုးဖောက်ရေးနည်းပညာဆိုင်ရာကျွမ်းကျင်သူကိုဝီယန်သွင်းကအခုလိုပြောပြပါဗ
ျ။အဓိကတော့ကိုကအဲ့လိုမျိုးဒီလူစိတ်ဝင်စားတဲ့ content တွေကိုကဖန်တီးနိုင်နေဆိုလို့ရှင်တော့ဟိုသူတို့ပုံမှန် minimum သတ်မှတ်ချက်တွေရှိရပါတော့။ဥပမာ Facebook ဆိုလို့ရှင် follower 9000ရှိရမယ်လို့။အဲ TikTok ဆိုလို့ရှင် follower 1000ပြည့်မှ live လင်းလို့ရတယ်လို့ဒီလို minimum သတ်မှတ်ချက်တွေတော့ရှိရပါတော့။ပြီးရင်ခုနပြောတဲ့ကိုယ့်ရဲ့ account ကဒီမြန်မာနိုင်ငံမှာဖွင့်တာမဟုတ်ဘဲနဲ့တခြားနိုင်ငံမှာဖွင့်ထားတဲ့ account မျိုးဖြစ်ရမယ်ပေါ့နော်။အဲတချို့ကတော့ VPN နဲ့ကြော်ပြီးဖွင့်တာပေါ့။အဲ့ဒါမျိုးဆိုရင်တော့သူကအလိုလို ဒီ program တွေကို invite ရမယ်ပေါ့နော် invite ရပြီးသူတို့တုံးခွင့်ရမယ်အဲ့ပေါ်မူတည်ရောမှပတ်စံရတာเนาะအဲဒီလိုမျိုးအခြေအနေလည်းရှိရတာဟုတ
်လူမှုကွန်ရက်မီဒီယာတွေကနေဝင်ငွေရရှိနေကြသူတွေထဲမှာအပျော်ရန်သုံးဆွဲသူကနေလူသိများလာသူတွေရှိသလိုတချို့ကတော့ဝင်ငွေအတွက်ရည်ရွယ်လုပ်နေကြတာကိုလည်းတွေ့ရကြောင်းကိုဝီယန်သွင်းကပြောပါတယ်ရှင
်အဲလူတိုင်းရနိုင်တဲ့အခွင့်အရေးတော့ဟုတ်တယ်အဲဒါမဲ့ကျွန်တော်ဟိုနှစ်ပိုင်းမြင်တာပေါ့နော်တခုကကျတော့တချို့ကကျတော့ဒီဟာကိုကြိုမြင်လို့အဲကြိုပြီးတော့စီစဉ်ပြီးတော့လောက်တာလည်းရှိတယ်အဲနောက်တစ်ခုကကျတော့အဲ့လိုမဟုတ်ဘူးအခုကြမှာလူတွေအကုန်လုံးကငါပတ်စံဘလောက်ရနေပါပြီဒီကနေပြီးတော့ဝင်ငွေရနေပါပြီဆိုတော့ဟာမျိုးနဲ့တို့ကဟိုမြင်ပြီးတော့အတကုံလိုက်လေလာတာပေါ့နော်ဥပမာထားပါတော့ VPN ဘယ်လိုသုံးရမလဲဥပမာ TikTok ဆိုလို့ရှိရင်မြန်မာပြည်ကအကောင့်မရလို့ရှိရင်ဥပမာဂျပန်အကောင့်လားထိုင်းရအကောင့်လားပေါ့အဲ့လို region တွေနဲ့ကြော်ပြီးတော့ဖွင့်တာမျိုးတွေလည်းရှိရပေါ့နော်အဲ့တော့လူတိုင်းတော့မဟုတ်ဘူးတချို့ကကျတော့တကယ်စိတ်ဝင်စားဆိုလို့ဟိုไลฟ์ပြီးလောက်တာမျိုးလည်းရှိရပေါ့เนาะအဲ့လိုလူရန်စားတည်းရဲ့လည်းရှိနေပြည်ပြဟုတ
်မတ်တိန်တားရဲ့အစီအစဉ်မှာတက်တက်ရောင်သတင်းလောတွေကိုကြည့်ပြီးပါအခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချက်ပါတယ်စင်ကာပူနိုင်ငံမှာဝင်ကြီးချုပ်တေရော်ရက်စ်ဝေါင်ဦးဆောင်တဲ့အစိုးရတက်လာပြီးမို့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒပါဝင်ပြည်တွင်းပြပမူဝါဒဘလို့များအပြောင်းလဲတွေဖြစ်လာနိုင်ပါလဲမဆုမြမုံကတင်ပြထားပါတယ်
စင်ကာပူနိုင်ငံမှာနှစ်ပေါင်း20အတွင်းမှာဒီပထမဆုံးခေါင်းဆောင်အပြောင်းလဲဖြစ်နေတယ်။ဝင်ကြီးချုပ်ဟာလီဆန်လုံကဝင်ကြီးချုပ်တဲ့လော်ရန့်စ်ဝမ်ကိုမေလ15ရက်နေ့တုန်းကဒီအာဏာလွှဲပေးခဲ့ပါတယ်။စင်ကာပူနိုင်ငံတိုးတက်အောင်မြင်တဲ့နိုင်ငံဖြစ်အောင်ကြိုးစားခဲ့ကြတဲ့ခေါင်းဆောင်ကြီးတွေရဲ့ဆောင်ရွက်မှုတွေကိုဆက်လက်ထိန်းသိမ်းပြီးတော့စင်ကာပူပြည်သူတွေအတွက်ဒီထိုက်တန်တဲ့အစိုးရဖြစ်အောင်ကြိုးစားသွားမယ်လို့ဝင်ကြီးချုပ်တဲ့လော်ရန့်စ်ဝမ်ကဒီအာဏာလက်ခံချက်မှာပြောကြားခဲ့ပါတယ်။မျိုးဆက်တဲ့ကိုအာဏာလွှဲပစ်လိုက်တာဖြစ်တယ်လို့လည်းသူကပြောကြခဲ့တာဖြစ်တော့ဒီစင်ကာပူနိုင်ငံရဲ့ဒီပြည်တွင်းပြည်ပမူဝါဒရေးရာတွေမှာအမြင့်အစ်တွေနဲ့ဆောင်ရွက်လာနိုင်ပါသလားစင်ကာပူနိုင်ငံမှာလွန်ခဲ့တဲ့အပြည့်20ကျော်တည်းကနေထိုင်နေပြီးတော့ FinTech နဲ့စင်ကာပူအစိုးရရဲ့ e-government online အခြေခံဝန်ဆောင်မှုလုပ်ငန်း project တွေမှာ2002ခုနှစ်ထဲကလုပ်ကိုင်နေတဲ့ software engineer ကိုအောင်ကျော်ဝင်းကိုနေကြည့်ထားပါတယ
်ခုကျွန်တော်ကတော့အထီးတွေ့နေရလေဒီစင်တာအောက်မှာဆိုတော့ဒီကအစိုးရနဲ့ government sector လူတွေနဲ့ပဲဆိုရင်တော့အကုန်လုံးတော့သူအကောင့်မြင်ရတယ်အထူးသဖြင့်ဒီ law enforcement officer တွေ public တွေနဲ့အတွေ့အကြုံတွေသူတို့အကုန်လုံးကတော့သူတော်တော်လေးသဘောကျကြတယ
်အခုဒီအသည့်ဖြစ်လာတဲ့ဝင်ကြီးချုပ်တဲ့ Lawrence Wong ကသူကဒီ American တက္ကသိုလ်တွေမှာလည်းစီးပွားရေးနဲ့ပွဲရခဲ့တယ်လက်ရှိမှာလည်းဘန်နာရေးဝင်ကြီးတာဝန်ကိုတွဲယူထားတဲ့အခါကျတော့သူကဒီစီးပွားရေးဘန်နာရေးဘိုင်းကိုပို့ပြီးတော့မှဟိုအာရုံစိုက်မယ်လို့ရောကိုအောင်ကျော်ဝင်းအနေနဲ့မြင်ထိုင်လားသုံးသပ်နိုင်လားရှင်
စင်ကာပူမှာဆိုရင်တော့ဝင်ကြီးချုပ်ဆက်ဆက်ကသူတို့တာဝန်ယူပြီးဆိုရင်တော့ဘန်နာရေးကိုလည်းပထမဆုံးယူလေးရှိတယ်။ပြီးမှသာစိတ်တိုင်းကျတင်းကိုအစ်စ်ဖွဲ့တဲ့အချိန်မှာအလက်ရှက်အပြီးမှာနောက်တစ်ယောက်ကိုရွေးရလည်းရွေးစင်ကိုပေးလေးရှိတယ်။ဒါကတော့အစင်လာပဲဆိုတော့ကျွန်တော်ထင်တယ်ဒီနောက်အလက်ရှက်တိုင်းကျတော့သူကတာဝန်ယူထားအောင်ပါပဲ။အဲ economy ကစင်ကာပူမှာအရေးကြီးဆုံးလေ။တိုင်းပြည်က city nation ဆိုတော့သူတို့စီးပွားရေးတော့သူအာရုံစိုက်မှာပဲ။လေဆင်လုံးတက်လာတော့လည်းကျွန်တော်သူဘန်နာရေးဝင်ကြီးတာဝန်ယူခဲ့တယ်။ကျွန်တော်သိသလောက်ကတော့ဒီ Prime Minister First Time မှာတော့သူတို့အများအားဒီစီးပွားရေးကိုတော်တော်လေးကိုဂရုစိုက်ကြတယ်
။ဆိုတော့နောက်ဒီသူ့ရဲ့ဒီမူဝါဒအသစ်တွေပေါ့နော်အခုကအစိုးရကလည်းလောကအသစ်ပြောင်းသွားတဲ့ခါကျတော့မူဝါဒဘိုင်းနဲ့ပတ်သက်လို့မေးရမယ်ဆိုရင်ဒီပြည်တွင်းမူဝါဒကိုအရင်မေးချင်ပါတယ်ပေါ့လေ။ဆိုတော့ဒီသူ့ရဲ့ဒီစင်ကာပူမှာနေထိုင်နေတဲ့ကိုအောင်ကျော်ဝင်းတို့လိုမျိုးဒီအခြေချနေတဲ့လူတွေအပါအဝင်နောက်ဒီလာပြီးအလုံးလုံးနေကြတဲ့သူတွေရဲ့အခြေအနေပေါ့နော်ပြောင်းလဲသွားနိုင်ဟိုလောက်တဲ့ဒီတက်ရောက်မှုရှိနိုင်တဲ့ပြည်တွင်းမူဝါဒအပြောင်းလဲတွေရောလုပ်မယ်လို့မြင်နိုင်လားရှင
်ကျွန်တော်တော့မမြင်ဘူးထင်ဘူးပေါ့လေသူလုပ်တော့လုပ်မယ်သူပိုကောင်းအောင်လို့စူးစမ်းပြီးလုပ်မှာပဲဒါပေမဲ့ကျွန်တော်သိစလောက်ကတော့ဒီဝင်းကြီးချုပ်အပြောင်းလဲမှာအများအားသူတို့ချက်ချင်းကြီး dramatic ပြောင်းလာပြီးစင်ကာပူမှာကျွန်တော်မကြုံဘူးကိုရောက်တော့လုံးဝချခဲ့ policy ဆိုလို့ရှိရင်လည်းလီဆန်လုံးက2 first term မှာဆက်ပြီးတော့ပဲသူ account တွေဆက်ပေါ်ပြီးရယ်သူတို့မှာ dramatic changes ဆိုတာရှိလိမ့်မရှိဘူးကြောင်းမယ်ဆိုရင်သူတို့အမြဲတူပြောတယ်ဘယ်ဟာမဆိုတတ်နိုင်တဲ့နှစ်နဲ့ချီချူပြောတယ်ကြောင်းလို့မဆိုရင
်ဟုတ်ဆိုတော့ပြောချင်တာတော့ဒီလိုပေါ့ဟိုမြန်မာလူမျိုးတွေအပါအဝင်နိုင်ငံသားအနေနဲ့ပြီးတော့အခြေချနေတဲ့ဒီနိုင်ငံသားသားတွေအပေါ်မှာပြောင်းလဲဟိုအသက်ရောက်မှုရှိနိုင်လောက်တဲ့အပြောင်းလဲလောလောဆယ်ဟိုမလုံးနိုင်အောင်ဆိုတဲ့သဘောပေါ့
ဟုတ်တယ်သူတို့အရင်တော့ immigration အားပါလေ PR immigrant တွေအများကြီးလက်ခံလိုက်တော့တချို့တွေအဲ့တုန်းကတော့မကြည်မနက်အတန်းကြီးထွက်ဖူးတယ်အဲ့တုန်းက election နဲ့သူတို့ထင်သလောက်မနိုင်တာဖြစ်ခဲ့ဘူးလေအဲ့နောက်ပိုင်းမှာသူတို့ပြန်ပြီး adjustment လုပ်တယ်လုပ်တဲ့ဟာအခုအချိန်တွေကတော့ဘယ်လိုခေါ်မလဲသူတို့ကြည့်ရတာတော့ဒါဝဲဒီတိုင်းလေးပဲဆက်သွားလိမ့်မယ်ထင်တယ
်ဆိုတော့နောက်အခုတစ်ဆက်ထဲမှာဒီနိုင်ငံတကာရေးရအောင်လဲမေးချင်ပေါ့လေဆိုတော့ဘာလို့ဆိုသူစပြီးတော့ဟိုဝင်ကြီးချုပ်ဒါဝဲလက်ခံတဲ့ ပြည်ထဲနောက်မှာပြောတဲ့မိန့်ခွန်းနဲ့မှလည်းသူဘာပြောလဲဆိုတော့ဒီအမေရိကန်နဲ့တရုတ်ကြားမှာဒီပြဿနာရတော့ပေါ့ဟိုရှိနေမှာပဲရှောင်လဲလို့မရတဲ့ပြဿနာတွေရှိနိုင်တယ်ဒါပေမဲ့စင်ကာပူနိုင်ငံအနေနဲ့ကတော့အာသူတို့ဒီနိုင်ငံစလုံးနဲ့ထိတွေ့ဆက်ဆံဆန်သွားမယ်လို့ပြောတယ်ပေါ့လေဆိုတော့ဒီဒေသရင်းမှာဒီဩဇာအာဏာလွှမ်းနိုင်ဖို့ကြိုးစားနေတဲ့ဒီအမေရိကန်နဲ့တရုတ်ရဲ့ကြားမှာဟိုဒီစင်ကာပူအနေနဲ့ပေါ့နော်ဘယ်လိုမျိုးပုံစံနဲ့ရပ်တည်သွားမယ်လို့ရောမြင်နိုင်လဲရှင
်သူတို့ကကိုရီးယားဘယ်လိုခေါ်မလဲနှစ်နိုင်ငံလုံးနဲ့ပြည်လဲအောင်နေရတယ်တမဲ military တော့ဘက်ကကြည့်ရင်တော့သူတို့ဘယ်လိုခေါ်မလဲလက်နက်တွေပါဆိုရင်တော့ American technology ကိုတော်တော်လေးအားကိုးတယ်ဒါခက်ဆက်ဆက်ပဲဒီစီးပွားရေးနဲ့ကြိုင်တော့လေသူတို့တရုတ်ကသူတို့အားဒီဒီဒေသပြောင်းမှာတရုတ်ကကမ္ဘာလုံးအရေးပါနေလေဆိုတော့သူတို့ကျွန်တော်ထင်တယ်အရင်ကြီးတော့မပြေမလည်ဖြစ်မဲ့ဟာမျိုးတော့သူလုံးမှာမဟုတ်ပက်လိုက်ပြီးတော့သူတို့စင်ကာပူတို့အကောင်းဆုံးဆိုတဲ့အခြေအနေတစ်ခုပဲသူတို့ချင်းချင်းလုံးမဲ့သဘောပါပဲတရုတ်နဲ့ American နဲ့ပြည်လျောင်းနေမှာပဲကျွန်တော်မှတ်မိတာလီစီယန်လုံးကသူဝင်ကြီးချုပ်ဖြစ်ခင်မှာထိုင်ဝမ်ကိုသွားဘူးလေတရုတ်ကမသွားဘူးတားတယ်သူရအောင်သွားတော့တရုတ်ကစိတ်ဆိုးတယ်တကယ်လည်းတော့သူက one china policy ပဲသူဆက်သွားမှာပဲဆိုပြီးတိကျသူပြန်ပြောတော့တရုတ်ကလည်းဒါကိုနှုတ်တယ်ဆိုပြီးတော့ပြီးသွားတယ်ကျွန်တော်ထင်တယ်စင်ကာပူကတော့သူထိုင်ဝမ်နဲ့သူဆက်ဆံနေဆိုတာလည်းစင်ကာပူနဲ့ပတ်သက်တဲ့သူတို့ဂတိဝတ်ကိုဒီအကျိုးစီးပွားတွေအများကြီးရှိတယ်ဆိုတော့အခုဒီမှာတော့ဒါမျိုးတွေတရုတ်နဲ့တက်မာတဲ့အခြေအနေကျွန်တော်မတွေ့ဘူးပေါ့နော်လက်ရှိစင်ကာပူအစိုးရနဲ့တရုတ်နဲ့ကတော့တော်တော်လေးပြည်ပြည်လေးလေးဒါရှိနေလို့မြင်တယ်
ဆိုတော့အခုဒီတစ်ဆက်တည်းပေါ့နော်ဒီအာဆီယံရဲ့အခမ်းအနားကိုလည်းမေးချင်ပါတယ်ဆိုတော့ तू ကဝန်ကြီးချုပ်တက်တက်သူ့မိန့်ခွန်းထဲမှာလည်းပြောပါတယ်ဒီအာဆီယံရဲ့ဒီအရေးပါမှုကို तू တံပိုးထားတယ်ဆိုပြီးတော့ထည့်ပြောခဲ့တယ်ပေါ့လေဆိုတော့လက်ရှိဒီအာဆီယံထဲမှာကြည့်မယ်ဆိုရင်မြန်မာနိုင်ငံကိစ္စကတော်တော်လေးဟိုကောင်းဖဲစရာကိစ္စတစ်ခုဖြစ်နေတယ်ပေါ့လေဆိုတော့ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းဟိုဒီလီဆန်လုံးလက်ထက်တုန်းကတော့စစ်ကောင်စီကိုဒီအစိုးရတစ်ခုအနေနဲ့ကိုတရားဝင်အစိုးရအနေနဲ့ပေါ့လေအတိအမှတ်မပြုတ်နိုင်ပါဘူးဆိုပြီးတော့ကိုဒီအဆက်ဆံမလုပ်ခဲ့ဘူးပေါ့လေဆိုတော့ဒီအခုဒီဝန်ကြီးချုပ်တဲ့ Lawrence Wong လက်ထက်မှာကောဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးဒီပြပြတသားဆက်ပြီးတော့ကင်တွယ်သွားမယ်လို့မြင်လို့ရနိုင်မလားရှင
်ကျွန်တော်ထင်တာတော့လောလောဆယ်တော့သူတို့ကြောင်းနေမှာမဟုတ်ဘူးဟာဒါဒီ election တော့မတိုင်ခင်မှာ election timeline လဲသူတို့ချက်ချင်းသူတို့ထုတ်ပြောမှာမဟုတ်ဘူးသူတို့လည်းအားလုံးပြီးစဉ်ကြီးကောင်းမှာပဲလေကျွန်တော်ထင်တယ်သူတို့မလေးရှား2025မှာသူတို့ချဲလို့မယ်အဲ့မှာဘာတွေအပြောင်းလဲဖြစ်နိုင်လဲသူတို့ကြည့်ဦးမှာပဲသူတို့ချဲလို့ကဒါသူတို့ဆက်ပြီးတော့သူတို့ဘူဝါရောဆက်ပြီးတော့ပြောရင်ပြောနိုင်မယ်အဓိကကသူတို့ Indonesian နဲ့ဘယ်လိုခေါ်မလဲဥဆောင်တဲ့ဘက်ကိုပဲသွားနေတဲ့ပုံစံပေါ့နော် Thai နဲ့ Vietnam တို့ကတမျိုးဒီ Indonesian Malaysia တို့ကတော့ Brunei ကအစားလေ Brunei 2021မှာ Brunei ရဲ့ share ချိန်မှာ Indonesia ပဲတကယ်ဥဆောင်နေတာပဲဆိုတော့ဒီအတိုင်းကျွန်တော်သွားနေလို့မြင်တယ် Cambodia ရဲ့ချိန်မှာလေသူ Cambodia ဟွန်ဆာသူ့အယူဆရရှိမယ်သူတို့ Indonesia ကိုသူတို့ယူဆသူတို့မကြော်နိုင်ဘူးဆိုတော့ကျွန်တော်ဒီတဲ့ပြောင်းမယ်လို့မထင်ဘူးလောလောဆယ်မှာဒီတနေ့နဲ့နေ့တွင်မှာ
နောက်တစ်ခုကကျတော့ဒီအခုလက်ရှိဝန်ကြီးချုပ်တက်ကပေါ့နော်အသက်50ကျော်ပဲဆိုတော့အရင်ဝန်ကြီးချုပ်ဟောင်းတည်တဲ့ဆိုင်တော့သူ့အသက်ကတော်တော်လေးငယ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့သူကိုယ်တိုင်လည်းပြောပါတယ်သူဒါမျိုးဆက်တဲ့ဖြစ်တယ်ပေါ့လေဆိုတော့ဒီပြဿနာတွေဟိုအမြင်တွေပေါ့နော်ဖြည့်ရှင်းတဲ့နေရာမှာသူဒီအမြင်သစ်နဲ့ဖြည့်ရှင်းနိုင်မယ်လို့ရောဟိုတွက်လို့ရနိုင်မှာရှင
့်အဲ့တော့တွက်လို့ရတယ်အမြင်သစ်ကတော့ तू ကသူအမြင်သစ်ရှိတယ်ဆိုတော့ तू ပြမှာပဲ तू ပြအကျိုးလေးအရင်နဲ့ပြောခဲ့တယ်ဆိုတော့ तू ဒီ generation gap ကိုရောသူတို့ဟိုလူငယ်တွေဟို generation z အစပေါ့နော် xyz ကိုအကုန်လုံးဟို तू reach out လုပ်မှာပဲဟိုကလူငယ်တွေကြားထဲမှာတော့ तू တော်တော်လေးဘယ်လိုခေါ်မလဲအစီလျောင်နေရပေါ့လေကာလီကီတာလေးပါလေတီးပြရဲပါလေလုပ်ပြရဲဆိုတော့ကျွန်တော်ထင်တယ်သူအခုချိန်မှာတော့ကျွန်တော်ထင်တယ်ပြောခဲ့တဲ့ရွေးကောက်ပွဲပြီးတော့မှသူ့ policy အစ်တက်လာလိမ့်မယ်စင်ကာပူကပုံမှန်ဆိုလို့ရှိရင်သူတို့ဝန်ကြီးချုပ်ရဲ့ policy အစ်တက်က second time ကြတော့မှသာသူတို့ဟာမြင်လာတာပထမ first time မှာအရင်တော့ policy အတိုင်းကိုသူတို့ promise တွေပဲသူတို့ fulfill လုပ်ကြအများတယ
် Singtel အပါအဝင်စင်ကာပူအစိုးရရဲ့ project တော်တော်များများမှာ2002ခုနှစ်ခေတ်ကလုပ်ကိုင်နေတဲ့ software engineer ကိုအောင်ကျော်ဝင်းဖြစ်ပါတယ်ရှင်စင်ကာပူမှာ2025ခုနှစ်ကြာရွေးကောက်ပွဲရှိတာမို့အဲ့ဒီနောက်ပိုင်းကျမှဘူဝါရအပြောင်းလဲတွေကိုတိတိတတ်တတ်မြင်လာရနိုင်တယ်လို့သုံးသပ်ပါရရှင်။ကျမဆူမြတ်မမ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ခုနောက်ဆုံးတက်တက်အောင်စီစဉ်ကိုတင်ပြချင်ပါတယ်။နံပါတ်ကျော်ပြီးကျော်နေတဲ့ဆိုတော့ Taylor Swift ရဲ့တချင်းကွေတဲ့လူကြိုက်များနေပါတယ် Rockita ရဲ့ဘိုးရီ Rolling Stones အဖွဲ့ America မျိုးကြီးတွေမှာဖျော်ဖြေနေပါတယ်ဒီလိုနံပါတ်ကျော်ကြားသူတွေရဲ့သတင်းကိုမရီတန်နကျော်ကတင်ဆက်ထားပါတယ်
Taylor Swift ကသူလောက်လိုက်သမျှမအောင်မြင်ဘူးဆိုတာမရှိပါဘူး Taylor Swift yang now song data piatik American piazu to kure mani, but I'm also on the dream battery. Young Annette at my top then she get up. နောက်ထောင်းနှစ်ဆက်လေးအတွက်လည်းရောင်းကောင်းဆုံးဒေတာပြဖြစ်ပြီးတော့အွန်လိုင်းကနေနားဆင်မှုမှာလေတပတ်အတွင်းအများဆုံးနားထောင်တဲ့ဒေတာပြဖြစ်ပါတယ်ဒီ
Albums passed a billion streams on Spotify inside a week. It sold more vinyl albums in 3 days than anybody.
The internet demari Spotify mama not only do bang ten to town Joe Dora D album but tomorrow's on money. The Miari the bed bring young China in there. Final debia ye drago to go on yet in it Joe Dora. You came Mali, young Yamiano D album, Josiah Makonai Mau. Begin and the net drink below where to the dealer's with her. She's a miasen, Tony Rai. But do not Joe Dedomam hold or Tinai and send in Nugule Jury. Do what I didn't happy that. ဆွစ်ကိုရိုင်းဆန်ဂျင်တဲ့တင်နိုင်နာမျိုးဒါမှမဟုတ်ရင်ဒါကိုဘယ်သူမှထက်ချိုးနိုင်မှာမဟုတ်လို့ယူဆထားတဲ့ဆန်ဂျင်တွေကိုလည်းသူပြန်ပြီးတော့ချိုးပါတယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်သူကအေးပြလာစက်ကိုရဲ့နေမှာတပြားတည့်ရဲ့ပထမတစ်ချင်း16ဘုတ်ထုတ်လိုက်တာပါနောက်နှစ်ရက်အကြာမှာတော့ဒီတေးတပြားက
She's been releasing music sort of almost constantly over the last few years.
Tuga pigere ne pain dre tchin de ti ko set dai thon ni da. Pye dat dre de le kaung ma de. Thu ja la ga ro tuga tchin yee twin ko le ma ja ang thain tha nai bi lo dilo myo thon ni nai ne a che pa lo pyo daw ma de. Ho pa de. Tu ye aung myin mu ga da kwa long ko pyet nan yauk shi da wa. British a kaung song te sin ma April 26 ye ni da tu number 1 chek khe ba de. သူကဗြိတိသျှစံချိန်ဖြစ်တဲ့ဘီတယ်လ်စ်အဖွဲ့ရဲ့နံပါတ်1စံချိန်ဒေးတပြားဆက်နှစ်ချက်ကိုအချိန်တိုးတွင်ထုတ်နိုင်တဲ့စံချိန်ကိုလည်းချိုးသွားခဲ့ပါတယ်ရှင်။ဗြိတိသျှနာမည်ကျော်ရော့ကီတာအဖွဲ့ဖြစ်တဲ့ရိုးလင်းစတုန်းအဖွဲ့အမေရိကန်ပြည်အောင်စုတလွှာဖျော်ဖြေပွဲခီးစဉ်တွင်နေရာမှာမေလ၁၇ရက်နေ့စနေနေ့ကလာစဗီဂတ်မြို့အလှည့်ဖြစ်ပြီးဇူလိုင်လမှာတော့ကယ်လီဖိုးနီးယ
ဖြစ်ရသွားမှာဖြစ်ပါတယ်။သူတို့အဖွဲ့အမှတ်တံဆိပ်ဖြစ်တဲ့နှခမ်းနဲ့ရှာပုံတိချက်အင်ဂျီတွေနဲ့ပြည်သက်တွေက energy အားစားရုံဖြစ်ပထမဆုံးပွဲမှာအားပေးခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကစတင်ဖွဲ့စည်းတဲ့ Rolling Stone အဖွဲ့ဟာသူတို့ရဲ့နာမည်အကျော်ဆုံးတခြင်းတစ်ပုဒ်ဖြစ်တဲ့ Start Me Up တခြင်းနဲ့ရှိုးပွဲကိုဖွင့်ခဲ့ပြီးတော့ပင်နိုင်ဆိုတော့ Mick Jagger ကငွေအောင်ပြောင်းလဲတဲ့အပေါ်ဝစ်ဂျက်ကက်ရင်ငွေပြားကက်ရှက်အင်ကြီးရင်ဂျင်းမောင်းရင်အနေရောင်ရင်နဲ့ထွက်လာခဲ့ပါတယ်1982ခုနှစ်ကနာမည်အကျော်ဆုံးတစ်ချက်နဲ့အတူပြည်သက်တွေပါလိုက်ပါကခဲ့တာတွေ့ရပါတယ်။အဆိုတော်ကြီးမစ်ဂျယ်ကာကအသက်80ရှိနေပြီဖြစ်ပြီးအခုထိစိုးနိုင်စေတစ်ချက်နေနဲ့ကားနိုင်စေစင်မြင့်မမလည်းဟိုဒီပြေးလွှားနဲ့ချိတ်ဆွဲနိုင်စေဆိုတာသူ့ရဲ့ပွဲတွေမှာတွေ့ရပါတယ်။သူတို့ဖွဲ့ရဲ့မွေးရင်ဖွဲ့သားတွေဖြစ်တဲ့ Keith Richards အသက်80နဲ့အသက်86နှစ်တို့လည်းလက်မကျဘဲနဲ့တီးခတ်နိုင်စေဖြစ်ပါတယ်။ဟုတ်ပါတယ်။သူတို့ဘွဲကိုလူကြီးလူငယ်အရွယ်ဆုံးလာပြီးအားပေးတာတွေ့ရပါတယ်။သူတို့တချင်းတွေခေအသက်60ကျော်ပြည့်သက်တွေလည်းအများကြီးလာရောက်ခဲ့ကြတာပါသူတို့ကပွဲချော်ရည်စဉ်နှစ်နာရီအတွင်းမှာနောက်တော့အပြင်တချင်း78ပုံနဲ့တီးဆိုဖျော်ပြပြီးတော့နောက်ဆုံးထွက်တဲ့ Hackney Diamonds တေးတပြားတွေကတချင်း3ပုံလည်းပါဝင်ပါတယ်ရှင
်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုတော့သတင်းကြေးချက်ကိုပြောပြပေးပါမယ်အီရန်သမ္မတအီဘရာဟင်ရိုက်ဆီလီနိုင်ငံရေးဝန်ကြီးဟိုစိန်အမီရဗ်ဒေါ်လာဟီယန်အပါအဝင်ရဟယင်ပြက်တိုက်ဆုံးခဲ့ရသူတွေအတွက်ဝန်ရရပါကြောင်းအမေရိကန်ပြည်ထောင်စုကတင်းနေတာနေမှာပြောလိုက်ပါတယ်အီရန်ပြည်သူတွေရဲ့လူခွင့်ရင်းနဲ့အခြေခံလွတ်လပ်ဖွင့်တွေအတွက်တော့တိုက်ပွဲဝင်နေသူတွေကိုအမေရိကန်နိုင်ငံကဆက်လက်ပြီးထောက်ခံမယ်လို့ထပ်လောင်းခရီးပြပါကြောင်းအမေရိကန်နိုင်ငံရေးဌာနကြေညာချက်မှာထုတ်ပြန်ထားပါတယ်အ ဇေဝဝန်ကြီးချုပ်ဘန်ဂျမင်နာဒညာဟုအပါဝင်အကြီးအကဲရရှိတွေကိုဖမ်းဝင်ရထုတ်ဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရှေ့နေချုပ်ကစီစဉ်နေတဲ့ပေါ်အမေရိကန်တပ်မတော်ဂျိုးဘိုင်ဒန်ကတတိယနေ့မှာဖြစ်တယ်ရှုတ်ချလိုက်ပါတယ်ဒီလိုရဟာလွန်စိတ်ပျက်စရာကောင်းတယ်လို့လည်းပြောဆိုပါတယ်အဲဒီကောင်းဆောင်တွေကဟာမတ်စ်အဖွဲ့အကြီးအကဲသုံးတဲ့အရာရှိတချို့ကိုလည်းဖမ်းဝင်ရထုတ Cholo Yimuga Mattegi Taipa. You American Yota Yamana by season go radio gale, lightometer Nessel, Liz and Azette, Lila Meter, Tiako Zepi. VOA website, YouTube net, Facebook, Samian Aregale, Daya Chishu, Nasenemare. Toda Shimianerwa, Ma Pidu Pida Alu, Baking Jamma Jabasi. VOA who Nasenjare Twele, Jesu Tutibare. Turn out the Wanda Makmia.